Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ရှင်။2023ခုနှစ်ဒီဇင်ဘာလ1ရက်တောက်ချာနေ့မနက်ခင်း VOA Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နေပါတယ်။ကျွန်မခင်ပြထွေးပါ။ဒီနေ့အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ Hamas တို့ဖမ်းထားတဲ့ဒဇင်ကန်လူတွေကအစ္စရေးအမျိုးသမီး2ဦး၊ဂျာလာရီနဲ့နေလေပိုင်းကပြန်လွတ်ပြီးနောက်ထပ်ဒဇင်ကန်6ဦးလည်းလွတ်လာတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနဲ့ Hamas အကြားအပြစ်ရတန်းတူမှုစွန့်နေကြချိန်မှာပဲ American နိုင်ငံရေးဝန်ကြီး Blinken ဟာဒီနောက်ထပ်ခံ Ramallah မြို့မှာ Palestine သံသားနဲ့တွေ့ဆုံခဲ့ပါတယ်။စီးရတဲ့နိုင်ငံတွေမှာဥတုရသီပြောင်းလဲမှုစူးကျိုးတွေကိုတိုက်ဖြတ်ရေးအတွက်ရမငွေတရက်ထည့်ဝင်ထားရှိဖို့နိုင်ငံတကာရာသီဥတုလူလာကမှာသဘောတူခဲ့ကြပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်မွန်နဲ့ကရင်နယ်စပ်မှာတိုက်ပွဲတွေပြင်းထန်နေပြီးကျေးရွာ20ထက်မနည်းကဒေသခံတွေတိမ်းရှောင်နေရတဲ့အခြေအနေမြန်မာအပါဝင်နိုင်ငံ16နိုင်ငံကလုံသားတသိန်းခွဲကျော်တောင်ကိုရီးယားကိုခေါ်ယူဖို့ရှိနေတဲ့သတင်းအပြင်အမေရိကန်နိုင်ငံရေးမှာတချိန်ကဩစာအချိန်ဝါကြီးမားခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟင်နရီကင်ဆင်ဂျာနဲ့သူ့ရဲ့တန်တမာရေးကြိုးပမ်းမှုတချို့အကြောင်းသတင်းဆောင်ပါတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်ကပြပြပေးပါမယ်ရှင
်။ဟာမတ်စ်တို့ဖန်ထားတဲ့ဒဇာဂန်နေတဲ့ကအစ္စရေးအမျိုးသမီးတူဂျာသာပရင်းနေနေလေပန်းကပြန်လည်လွတ်မြောက်လာပြီးနောက်ထပ်ဒဇာဂန်6ဦးလည်းလွတ်လာတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။လက်ရှိနှစ်ဖက်အပြစ်ခတ်ရဲစဲရေးရယူထားတဲ့ရပိုင်အတွင်းဟာမတ်စ်တို့ကတရက်ကိုအစ္စရေးနိုင်ငံသား10ဦးထက်မနည်းပြန်လွတ်ပေးနေပါတယ်။အပြန်လာအဖြစ်တော့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား30ထက်မနည်းပြန်လွတ်ပေးခဲ့ပါတယ်။အခုလိုအကျဉ်းသားတွေနဲ့ဒဇာဂန်တွေပြန်လွတ်ပေးရေးအတွက်ခုနှစ်ရက်မြောက်အပြစ်ခတ်ရစေးရဖို့နှစ်ဖက်အကြားမှာနောက်ဆုံးအချိန်ထိညှိနှိုင်းဆောင်ရွက်ခဲ့ရတာပါ။ဖမ်းဆီးထားသူတွေပြန်လွတ်ပေးရေးညှိနှိုင်းဆောင်ရွက်မှုတွေကြိုးပမ်းနေတာနဲ့အမျှအပြစ်ခတ်ရစေးရဆက်ရှိနေဦးမှာဖြစ်တယ်လို့ Israel စစ်တပ်ကလူမှုကွန်ရက်မှာ Hebrew ဘာသာနဲ့သတင်းထုတ်ပြန်ပါတယ်။6ရက်မြောက်အပြစ်ခတ်ရစေးရအဆုံးမသတ်ခင်လေး15မိနစ်မှာဒီထုတ်ပြန်ချက်ထွက်ပေါ်လာတာပါ။အခုချိန်ဒီဆိုရင်ဟာမတ်စ်ဘက်ကဖမ်းထားတဲ့အမျိုးသမီးနဲ့ကလင်းငယ်အများစုပြန်လွတ်လာခဲ့ပါပြီ။နောက်တစ်ဆင့်ဖြစ်တဲ့ဟာမတ်စ်ဘက်ကဖမ်းထားတဲ့အစ္စရေးအမျိုးသားစစ်သားတွေနဲ့အရက်သားတွေပြန်လွတ်ဖို့အစ္စရေးကလည်းဖမ်းထားတဲ့ပါလက်စတိုင်းတိုက်ခိုက်ရေးသမားတွေကိုပြန်လွတ်ဖို့ညှိနှိုင်းမှုတွေကတော့ပိုပြီးတော့ခက်ခဲလာမဲ့သဘောရှိနေပါလေ။အခုလိုအကျဉ်းသားအပြန်အလှန်လွတ်ဖို့နဲ့ဂါဇာကိုလွတ်သားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ညှိနှိုင်းရေးမှာကာတာနဲ့အီဂျစ်နိုင်ငံတို့ကအဓိကအခန်းကဏ္ဍကနေပါဝင်နေကြပါတယ်။6ရက်တာအပြစ်ခတ်ရစဲရေးကာလအတွင်းမှာဟာမတ်စ်တို့ဘက်ကဒဇဂန်68ဦးလွှတ်ပေးခဲ့ပြီးအဲ့ဒီထဲက80ကတော့အစ္စရေးအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အပြန်အလှန်အပြည့်လွတ်လာတဲ့ဒဇဂန်2ဦးချင်းစီအတွက်အစ္စရေးဘက်ကပါလက်စတိုင်းအမျိုးသမီးနဲ့ဆယ်ကျော်သက်3ဦးစီပြန်လွှတ်ပေးနေပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဂျော်ဒန်မြစ်ရဲ့အနောက်ဘက်ခြမ်း West Bank ဒေသမြို့ဖြစ်တဲ့ Ramallah ကိုသွားရောက်ပြီးပါလက်စတိုင်းသမ္မတမမ်မူဒ်အဘတ်စ်နဲ့ဂျာလာဘရီနီကတွေ့ဆုံခဲ့ပါတယ်။ Israel နဲ့ Hamas တို့ကြားအပြစ်ခတ်ရစေးရေးသဘောတူညီမှုကိုတတိယအကြိမ်ဖြစ်ထပ်တိုးလှုပ်လိုက်ပြီးတဲ့နောက်ပိုင်းဝန်ကြီးဘလင်ကင်ရဲ့အခုခရီးစဉ်ဖြစ်လာတာပါ။ဂါဇာဒေသမှာအပြစ်ခတ်ရစေးရေးကာလနောက်ထပ်သက်တမ်းတိုးသွားနိုင်လိမ့်မယ်လို့တိုးသွားနိုင်မဲ့နီးလန်းတွေကိုရှာဖွေနိုင်ကြလိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေသလိုပြန်ပေးဆွဲခံထားရသူတွေကိုထပ်လွှတ်ပေးလိမ့်အောင်မယ်လို့လည်းမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကတနင်္လာနေ့ကသတင်းထုတ်ပြန်ထားပါတယ်။ Hamas တို့စတင်တိုက်ခတ်ရာကနေဖြစ်လာတဲ့ Gaza ဒေသ Israel ရဲ့ထိုးစစ်တွေနောက်ပိုင်းအဲ့ဒီဒေသကို Blinken ရဲ့ဒီခရီးစဉ်တတိယအကြိမ်မြောက်ဖြစ်လာတာပါ။ဒါစင်မောင်းများစွာသောပါလက်စတိုင်းပြည်သူတွေဟာရမလာမြို့လယ်မှာစုဝေးကြပြီးဒီစစ်ပွဲမှာအမေရိကန်ရဲ့ရည်တည်ချက်မူဝါဒနဲ့ဘလင်ကန်နဲ့ပါလက်စတိုင်းသမ္မတအဘတ်စ်တို့တွေ့ဆုံမှုအပေါ်မှာလည်းဆန္ဒပြခဲ့ကြပါတယ်။ဒီခီးစဉ်မတိုင်ခင်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအစ္စရေးဝန်ကြီးချုပ်နက်တန်ညာဟုနဲ့တွေ့ဆုံခဲ့ပြီးတောင်ပိုင်းဂါဇာဒေသမှာနောက်ထပ်လူအသက်တွေသေဆုံးမှုထပ်မဖြစ်ရအောင်အစ္စရေးဘက်ကထိုးစစ်ကြီးတွေရှောင်ရှားဖို့ပြောဆိုဆွေးနွေးနိုင်တဲ့အတွက်ဒီခီးစဉ်ကသိအရေးပါကြောင်းလည်းပြောပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေအောက်မှာအစ္စရေးအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ပိုင်ခွင့်အတွက်အမေရိကန်ကဆက်လက်ထောက်ခံသွားမှာဖြစ်ပေမဲ့ အရသာပြည်သူတွေတေကြီးထိခိုက်တာမျိုးထပ်မဖြစ်အောင်လှုပ်ဆောင်ဖို့ကိုလည်းနေတညာဟုကိုတွေ့ဆုံစဉ်မှာဘလင်ကန်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာမူဆယ်မြို့အနီးနိုဝင်ဘာ30ရက်ညပိုင်းကလေကြောင်းတိုက်ခိုက်မှုတွေရှိပြီးပစ်ကပ်ပေါက်ကွဲသံတွေကြားရတယ်လို့ဒေသခံတွေရဲ့အဆိုအရသိရပါတယ် TNL တောင်ပလောင်တပ်ဖွဲ့ထုတ်ပြန်ချက်တွေမှာတော့ရှမ်းမြောက်ပိုင်းနမ်ခမ်းနောင်ချုံနဲ့မူဆယ်မြို့တွေအတွင်းတိုက်ပွဲတွေရှိခဲ့ပြီးစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာနဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဖော်ပြပါတယ်ရှမ်းမြောက်ကိုကန့်ဒေသမှာတော့ MNDA ကိုကန့်တပ်ဖွဲ့ကစစ်ကောင်စီတပ်စခန်းတစ်ခုကိုတိုက်ခိုက်သိမ်းယူခဲ့ပြီးအခုအချိန်ထိဆိုရင်စစ်ကောင်စီတပ်စခန်းအကြီးအငယ်စုစုပေါင်း186ခုကိုညီနောင်မဟာမိတ်အဖွဲ့ဝင်တွေကသိမ်းယူရရှိခဲ့တယ်လို့ကိုကန့်သတင်းမှာဖော်ပြပါတယ်လက်ရှိအဖြစ်ဆိုရင်ချင်းရွှေဟောင်းမွန်ဂိုကွမ်းလုံပန်ဆိုင်ကုန်းချမ်းမြို့နယ်၅ခုနဲ့ဒီချင်းရွှေဟောင်းမွန်ဂိုပန်ဆိုင်ကျင်းစန်းကြော့နေရာမှာရှိတဲ့နေဇဂိတ်၄ခုကိုတိမ့်ပိုက်ထိန်းချုပ်ထားတယ်လို့လည်းဆိုပါတယ်။ဒိုဝင်မာ29ရက်နေ့ကနေပြည်တော်မှာပြုတ်လို့တဲ့စစ်ကောင်စီအစည်းအဝေးပွဲအတွင်းမှာတော့ရှမ်းတိုက်ပွဲရှမ်းမြောက်တိုက်ပွဲတွေအတွင်းမှာဒီပြည်ပဒရုန်းပညာရှင်တွေနဲ့စစ်သုံးဒရုန်းတွေကိုအသုံးပြုပြီးတာလွန်အင်အားနဲ့တိုက်ခိုက်တာကြောင့်စစ်စခန်းတွေလက်လွတ်ခံရတာဖြစ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုတယ်လို့စစ်ကောင်စီရဲ့သတင်းတွေမှာဖော်ပြပါတယ်။ပြပဒရုန်းပညာရှင်တွေလို့သုံးနှုံးရမှာဘယ်နိုင်ငံကလဲဆိုတာကိုတော့ဖော်ပြတာတော့မရှိပါဘူးခင်ဗျာ
ဖီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
်။မြန်မာပြည်ရဲ့တောက်ကြနေမနဲ့ခင် VOE ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာရာသီဥတုပြောင်းလဲမှုဆိုးကျိုးကိုတိုက်ဖြတ်နိုင်ဖို့လိုအပ်တဲ့ရန်ပုံငွေထည့်ဝင်ကူညီကြဖို့လက်ရှိကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုထိန်းသိမ်းရေး COP28 ကုလသမဂ္ဂညီလာခံကိုတက်ရောက်နေတဲ့နိုင်ငံအားလုံးဤပါကကြာသာပတိနေ့မှာသဘောတူညီခဲ့ကြပါဗျ။ဒီညီလာခံကိုနိုင်ငံပေါင်း200ဤပါတက်ရောက်နေတာပါ။ပျက်စီးဆုံးရှုံးမှုများတဲ့အတွက်ဒီရန်ပုံငွေဆိုတဲ့ခေါင်းစဉ်အောက်မှာပဲဂျာမနီကအမေရိကန်ဒေါ်လာတန်းတရာထည့်ဝင်ပါတယ်။ COP28 ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ UAE Arab ဆော်ဘွားများနိုင်ငံကလည်းဒေါ်လာတန်းတရာထည့်ဝင်မယ်လို့ကတိပြုပါတယ်။ဗြိတိန်ကဒေါ်လာ51တန်းအမေရိကန်က18တန်းခွဲဂျပန်က10တန်းအတီးတီထည့်ဝင်ကြတာပါ EU ဥရောပသမဂ္ဂအဖွဲ့ကလည်းဒေါ်လာ246တန်းထည့်ဝင်မယ်လို့နောက်ပိုင်းမှာပြောလာပြီးအဲ့ဒီထဲမှာဂျာမနီကထည့်ဝင်မယ်ဆိုတဲ့တန်းတရာလည်းပါဝင်ပြီးသားဖြစ်ပါတယ်လာမယ့်ရက်တွေမှာနောက်ထပ်အခြားနိုင်ငံတွေကလည်းရန်ပုံငွေတွေထည့်ဝင်လာကြလိမ့်မယ်လို့မျှော်လင့်ကြပါတယ်လက်ရှိထည့်ဝင်ပြီးသမျှရန်ပုံငွေနဲ့လုံလောက်အောင်မှာမဟုတ်သေးပဲဒေါ်လာဘီလီယံတရာထည့်ဝင်ကြဖို့အထိဖွံ့ဖြိုးပြီးနိုင်ငံတွေကရည်မှန်းထားကြပါတယ်။မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာတော့ရာသီဥတုထိန်းသိမ်းရေးအတွက်နှစ်စဉ်လိုအပ်တဲ့ရန်ပုံငွေကဒေါ်လာ389ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။အီရတ်ကထောက်ခံကူညီမှုပေးထားတဲ့အဖွဲ့တွေဟာအရှေ့လေပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဒါဟာအော်တိုဘာလ18ရက်နေ့နောက်ပိုင်းအီရတ်နဲ့ဆီးရီးယားမှာအခြေစိုက်ထားတဲ့အမေရိကန်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကိုပစ်မှတ်ထားတဲ့84ချိန်မြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ဆီးရီးယားအရှေ့ခြမ်းယူဖရက်တစ်စစ်ထောက်ပံ့ရေးစခန်းကိုညဘက်အချိန်မှာဒုံးကျည်တစ်လုံးနဲ့ပစ်ကတ်တိုက်ခိုက်ခဲ့ပြီးပစ်ကတ်မှုကြောင့်လူထိခိုက်မှုပျက်စီးဆုံးရှုံးမှုတွေမရှိခဲ့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်အရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်ရေတပ်ကလည်းချင်းချောက်မှုတွေကိုတံပြန်ဖို့ဆက်လက်လှုပ်ဆောင်နေတာရှိပါတယ်။ဟူသီစစ်သွေးကြွသဘုံတွေထိန်းချုပ်ထားတဲ့ယမန်နိုင်ငံဒေသကနေပြစ်လွတ်လိုက်တဲ့ဒီအီရန်လို့ drone နဲ့တိုက်ခိုက်မှုကိုလည်းပင်လယ်နီးတဲသွားနေတဲ့ USS ကနေဒုံးဖြတ်စစ်သည်မော်ကနေဗုဒ္ဓနည်းမှာပြစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။လောင်စာဆီထောက်ပံ့ရေးUSNS သင်္ဘောနဲ့စစ်လက်နက်ပစ္စည်းတွေတင်ဆောင်လာတဲ့အခြားအမေရိကန်သင်္ဘောတစ်စင်းကို USS ကနေစစ်သင်္ဘောကခြံရံပြီးသွားနေချိန်မှာအဲ့လိုပစ်ချလိုက်တာလို့အမေရိကန်စစ်ဌာနချုပ်ကပြောပါတယ်။ဒါပေမဲ့ဒီဖြစ်စဉ်မှာထိခိုက်ဒဏ်ရာရပျက်စီးတာတွေမရှိခဲ့ဘူးလို့ဆိုပါတယ်။ ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းပင်လယ်ပြင်ထဲဓားမြတိုက်ခံရတဲ့ကွန်တင်သင်းမောတစ်စင်းကိုခေတင်ဖို့သွားနေတဲ့အမေရိကန်ဖြတ်သင်းမော USS Mason သွားရလမ်းကြောင်းစီကိုဟူသီတပုံတွေပြစ်လွတ်လိုက်တဲ့ပေဒင်းတိုက်ဒုံးကျည်နှစ်စင်းဦးတည်လာခဲ့တယ်လို့ဆိုပါတယ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကတော့အဲ့ဒီဒုံးကျည်တွေဟာ USS Mason စီကိုဦးတည်လာတာမဟုတ်ဘူးလို့ညင်းပေမဲ့ကာကွယ်ရေးဌာနအခြားအရာရှိနှစ်ဦးကတော့အဲ့ဒီအချက်ကိုသဘောမတူနိုင်ဘူးလို့ VOA ကိုပြောကြားထားပါတယ်အမေရိကန်ပြည်ထောင်စုအတွင်းမှာအာရှအနယ်ဘွားအမေရိကန်အများစုဟာသူတို့နေ့စဉ်ဘဝမှာမလိုမုန်းတာခံရမှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုပြည်သူ့သေသနာဌာနကလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြပါတယ်လူပေါင်း 9,000 ကျော်ကိုစစ်တမ်းကောက်ယူခဲ့ပြီးဒီလေးလာချက်ကိုထုတ်ပြန်တာပါအဲ့ဒီအထဲမှာအာရှအနယ်ဘွားအမေရိကန်အများစုဟာအခုလိုသူတို့ခွဲခြားဆက်ဆံခံရတဲ့အပေါ်နိုင်ငံကနေပြီးတော့လှစ်လျူရှုထားတယ်လို့ခံစားနေရတယ်လို့လည်းဖော်ပြကြပါတယ်။အာရှနယ်ဘွားအမေရိကန်သုံးပုံတစ်ပုံကတော့သူတို့ကိုနေရပြန်ဖို့ပြောဖို့ချင်းချောက်မှုတွေကြုံခဲ့ရတယ်ဆိုပြီးအဲ့ဒီအစီရင်ခံစာမှာဖော်ပြထားတာပါ။ကိုဗစ်ကပ်ဘေးဖြစ်ပြီးကလေးကဆိုရင်အာရှနယ်ဘွားတွေဟာပုံကူရေးအရချင်းချောက်တာတိုက်ခိုက်တာမျိုးတွေကြုံနေရတယ်ဆိုတာကိုအသက်18နှစ်ကနေ29နှစ်အတွင်းအာရှနယ်ဘွားလူငယ်တွေရဲ့44ရာခိုင်နှုန်းကသိရှိထားတဲ့အကြောင်းလည်းဖော်ပြပါတယ်။အမေရိကန်တပြည်လုံးမှာတော့အာရှနယ်ဘွားတွေဟာအမေရိကန်လူဦးရေရဲ့ 9.1 ရာခိုင်နှုန်းစုစုပေါင်း 23.5 သန်းလောက်ရှိပါတယ်။အာရှနယ်ဘွားတွေအပေါ်မှာအမုန်းတရားအခြေခံတဲ့ရာဇဝတ်မှုတွေဟာ2021ခုနှစ်မှာအမြင့်ဆုံးအထိခုန်တက်သွားခဲ့ပြီး2022မှာလည်းဒုတိယအမြောက်အဆိုးဆုံးနှစ်အဖြစ်ရှိခဲ့ပါတယ်။အာရှနယ်ဘွားအမေရိကန်တွေကိုခွဲခြားဆက်ဆံမှုတွေကအသစ်အစမ်းတော့မဟုတ်ပါဘူးလို့သူတွေသနာအကြီးအကဲတူဖြစ်တဲ့ Neil ကပြောပါတယ်။သူတို့ဟာအမေရိကန်မှာပဲမွေးဖွားကြီးပြင်းခဲ့တာတော့မှတနည်းမဟုတ်တနည်းနဲ့နိုင်ငံသားတူဦးလို့ဆက်ဆံခံနေရတယ်လို့အာရှနယ်ဘွား58ရာခိုင်နှုန်းကပြောဆိုထားတဲ့အကြောင်းလဲသူကိုယ်တိုင်အာရှနယ်ဘွားဖြစ်တဲ့ Rus က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီဇင်ဘာလ1ရက်တောက်ချာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညဝင်းအောင်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ဒီထဲကမှအရင်ဆုံးမုန်းကရင်နယ်စပ်တိုက်ပွဲတွေနဲ့ဒေသခံတွေထွက်ပြေးနေရတဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်။တိုက်ပွဲပြင်းထန်နေတဲ့မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ချေးရွာဘက်မှာနိုဝင်ဘာလ30ရက်နေ့ကဒီနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ခဲ့ပါတယ်။တိုက်ပွဲကြောင့်ချေးရွာ20ထဲမှနေကဒေသခံတွေပေးလို့ရတင်းရှောင်နေကြတယ်လို့ရွာတွေထဲမှာပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုသားညိုကပြောပြပေးပါမယ်ရှင်
။မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ရွာကြားမှာနိုဝင်ဘာလ30ရက်နေ့မနေ့စောပိုင်းလောက်ကလက်နက်ကြီးပစ်ခတ်တဲ့အချက်30လောက်ကြားပြီးတဲ့နောက်မနေ့7နာရီကျော်လောက်နှစ်ဖက်ပစ်ခတ်မှုဖြစ်ပေါ်တာဆိုပြီးတော့စစ်ရှောင်းကူညီပေးနေတဲ့တန်ခါတဘာက VOA ကိုမိတ်ပါတယ်။
တ
ောင်ကလေးနဲ့မက်တီယိုတို့ကြားမှာလက်နက်ကြီးတန်အချက်30လောက်ကြားပါတယ်7နာရီ7နာရီကြားမှာနှစ်ဖက်ပစ်ခတ်မှုတွေဖြစ်ကြတယ်မိနီကက်ကလက်နက်ငယ်တန်တွေကြားတယ်ဒီတိုင်းလည်းနှစ်ဖက်ပစ်ခတ်မှုဖြစ်နေတယ်အခုကြည့်လက်ထက်ကြီးပစ်တန်ကြားနေရတော့ပဲပစ်ခတ်မှုတွေကြောင့်မပြန်ရဲသေးဘူးဆိုပြီးတော့မွန်ဘာသာစကားနဲ့ပြောဆိုတော့တာဖြစ်ပါတယ်လက်ရှိတော့ရွာထဲမှာမျိုးသားတချို့ရွာဆောင်အနေနဲ့ကြံနေခဲ့ပြီးတော့ပြစ်ခတ်တန်ကြားရင်ရွာဖုံးတော်ကြီးအကြောင်းကိုပြေးရှောင်ရတဲ့အကြောင်းဒေသခံတူကလည်းပြောပါတယ
်ရွာကျွန်တော်ရွာလုံးကျွလောက်ပါပဲအဲမှာကြောက်ကြလေးတရက်နေရောက်တော့အမျိုးဝင်းမီဝက်တွေလောက်ပေါ့ကြံတဲ့သူတွေအဲဟိုဝက်တွေစာချွေးဖို့တရက်နေရောက်တော့အမျိုးပြန်နေကြတယ်မျိုးအဲအပန်ချာပြီးစနေဖုံးအကြောင်းကိုပြေးသွားကြတယ်
စပီးဒုက္ခတဲ့အများစုကလက်ရှိမုဒုံမြို့နယ်ဘက်ကဖုံးကြီးကျောင်းနဲ့ဆွေမျိုးနီးစပ်နေရာတွေမှာခိုလုံနေကြရတာပါဒီသာတည်ငြိမ်ပြီးတော့နေရပြန်နိုင်မှုအတွက်ရွာသူရွာသားတွေကညှို့လင့်နေကြတယ်လို့လည်းပြောပါတယ
်ဒီမြို့တော်မှာကတော့စပီးရှောင်းမောင်ကျောင်းမှာဆင်းယူကအယောက်20ယောက်မိမရှိတယ်တခြားနေရာတခြားနေရာမှာလည်းမရှိရဘူးเนาะအဲ့ဒါပေါ့နော်အခုဒီကျောင်းလာလို့ကြားနေအစစအရင်ကူညီပေးကြပါတယ်ဒီကပေါ်ကျောင်းမှာဒါမျိုးလည်းအေဗျန်ရှင်နေအေဗျန်လုံးဝမရတော့လမ်းတွေလည်းစိုက်ထားပြီးနေပြီ
ပြည်ထောင်စုဘာလာ10နှစ်လောက်ကစပြီးတော့မွန်ပြည်နယ်ကြိုင်မြို့နယ်ကင်းပြည်နယ်ကျန်းစစ်ကြီးကိုဆက်ထားတဲ့ချောင်းနှောက်ကတရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကင်းမျိုးသားလူမျိုးရေးတပ်မတော် KNL နဲ့လူဦးတော်လိုင်းရေးပူးပေါင်းတပ်တွေကြားနှစ်ဖက်ပြင်းထန်ခဲ့ပြီးတော့ KNL ပောင်းနဲ့တပ်ပေါင်းစုတွေဘက်ကရပိုင်းတွင်းမှာပဲချောင်းနှောက်တရာကိုတင်းယူနိုင်ခဲ့တာပါအဲ့နောက်ဒီကနေ့ထိကြူကြားကြူကြားနှစ်ဖက်ပြစ်ခတ်မှုတွေဆက်ဖြစ်နေပြီးတော့မုဒုံမျိုးနဲ့ချေဆိုင်စစ်ကောင်စီစခန်းဘက်ကနေပြီးတော့တိုက်ပွဲဖြစ်နေတဲ့ကြီးရွာတွေဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တယ်လို့ယောဂန်ကပြောပါတယ် တိုက်ပွဲတွေကြောင်းချောင်းနှခွတောင်ကလေးလှကစားမီယန်ကုံမေတီယုကော့ခမာတာပလော့အထီယန်အကလော့မရိကလာဖက်တီကုံကနာလူပေါ်လောငယ်ပေါ်လောကြီးပေါ်လောကုံကျန်တော်စရတီကြီးဝ20ထက်မနည်းတောင်းနေချီရွာသူရွာသားတွေဥယင်ဆုံးခွာဘေးလွတ်ကိုတိန့်ရှောင်နေရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်အဲ့မှာရှိတဲ့ကျွရတွေကတချို့ကဒီရွာလုံးကျွတ်ပြေးရှောင်တာရှိတယ်လို့တချို့ကတော့ရွာထဲမှာကြံနေသူတွေရှိတယ်လို့စစ်ရှောင်ကူညီပေးနေတဲ့တန်ခါတော်ကမိန့်ပါတယ်ရွာထဲမှာကြံနေသူတွေဟာစမ်းလိုက်ခါပြတ်လိုက်မဲ့အချင်းတွေရင်ဆိုင်နေရပြီးတော့အကူညီဖလဲသွားပေးဖို့အခက်အခဲဖြစ်နေတဲ့အကြောင်းတန်ခါတော်ကအခုလိုမိန့်ပါတယ်
ခုရွာကနေမှန်ကိုရောတော့ကလည်းဆက်ပေါ်ရောငိုင်းတဲ့ဘလို့ဘွားပေါ်မယ်လို့ပေါ်လုံးဝမ
အခက်အခဲကမျိုးစုံပါပဲရွာထဲမှာကြံတဲ့လူတွေကထွက်မရပါဘူးအပြင်ကနေစမ်းလိုက်ခါသွားပေးလို့လည်းမရပါဘူးပေါ့ငတ်ပြတ်နေကြတာဘလို့လို့မှမသိပါဘူးတချို့ကတော့လှေနဲ့ပြေးပြီးတော့ကွန်ကရစ်ကြောဘက်မှာခလုံးနေရတာလူ150 160လောက်ရှိပါတယ်။လမ်းတွေလည်းပိတ်ထားပါတယ်။ကြောဘက်မှာကရင်တပ်ပေါင်းစုတွေနေထိုင်လှုပ်ရှားတယ်။ပြေးမထွက်ပါဘူး။ပြီးတော့ဒီဘက်မှာလည်းစစ်ကောင်စီတပ်တွေကပြေးမထွက်ပါဘူး။မပြေးဖြတ်ဘူးဆိုတော့ဝင်ထွက်လုံးမရတော့စားစရာလည်းမရှိတော့ပါဘူးဆိုပြီးတော့မွန်ဘာသာစကားနဲ့တန်ဃာတော်ကမိန့်တာပါ။တိုက်ပွဲတွေကြားထဲမှာနှစ်ဖက်အဖွဲ့ကဒီသွာလာရေးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားပါတယ်။တောင်လေးကြီးရွာဘက်မှာစစ်ကောင်စီတပ်တွေထိုင်ချထားသလိုတစ်ဖက်မှာလည်းတော်လိုင်းတပ်ပေါင်းစုတွေဘက်ကလှုပ်ရှားနေကြတယ်လို့သိရပါတယ်။လက်တလုံးတောင်လေးဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။အထူးစစ်စီတပ်ဖွဲ့ SUF ကတော့ကြံမျိုးမျိုးနဲ့တောင်လေးကြီးရွာရဲစခန်းမှာထိုင်ချထားတဲ့စစ်ကောင်စီတပ်တွေကိုနိုဝင်ဘာလ12ရက်နေ့ကနေပြီးတော့28ရက်နေ့အထိအထူးစစ်စီတပ်ဖွဲ့နဲ့ Federal Wing Drone တပ်ဖွဲ့ကိုပေါင်းပြီးတော့ drone တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နိုင်ခဲ့ပြီးတော့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကစစ်တပ်ဦးတေဆုံ6ဦးတန်းအပြင်းထန်ရရှိခဲ့တယ်လို့ Telegram ကနေထုတ်ပြန်ပါတယ်။ VOE ကတော့တိကျအတိမပြုတ်နိုင်သေးပါဘူး။နိုဘလာ29ရက်နေ့ကတော့ကြိမ်မျိုးမျိုးနဲ့တောင်လေးကျွော်မှာရှိတဲ့တောင်လေးရဲစခန်းကနေပြီးတော့ချောင်းနှခွားဘက်ကိုစစ်ကူလာတဲ့စစ်ကြောင်းကို KNL တပ်ဖွဲ့အထူးစစ်စီရင်တပ်ဖွဲ့နဲ့ Federal Wing ပူးပေါင်းဖွဲ့ကဖျက်တောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကရရှိတူပါဝင်12ဦးတေဆုံပြီးတော့4ဦးလက်နက်ချတဲ့အကြောင်းနဲ့လက်နက်မျိုးစုံ15လက်သိသိရမိပြီးတော့တော်လိုင်းပူပေါင်းတပ်ဖွဲ့ဘက်ကတအူးသိဆုံးခဲ့တဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါရခင်ဗျာ
ဒါတော့မွန်ကရင်နယ်ဆက်မှာတိုက်ပွဲတွေပြင်းထန်နေပြီးကျေးရွာ20ထက်မနည်းကဒေသခံတွေထွက်ပြေးနေရတဲ့အကြောင်းကိုသားညိုကတင်ပြပေးခဲ့တာပါမြမအပအဝင်နိုင်ငံတော်များကလုံသားတသိန်းခွဲကျော်တောင်ကိုရီးယားကခေါ်ယူဖို့ရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးပါမယ်လာမယ့်2024ခုနှစ်မှာမြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကကျွမ်းကျင်လှုပ်သားတွေတသိန်းခွဲကျော်ငှားရမ်းခေါ်ယူသွားမယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေကိုကုန်ထုတ်လုပ်ငန်းတွေမှာအများပြားခေါ်ယူနိုင်ပွဲရှိတယ်လို့ကိုရီးယားလုပ်ငန်းခွင်မွန်းမန်သင်တန်းကျောင်းတချို့ကပြောဆိုကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်တန်ကြီးထိုက်ပြောပြပေးပါမယ်ရှင်။
ပြည်ပကကျွမ်းကျင်လှုပ်သားတွေကိုတူးခေါ်လာနေတဲ့တောင်ကိုရီးယားအစိုးရကလာမယ့်2024ခုနှစ်အတွက်ပြည်ပလှုပ်သားအင်အားတသိန်းခွဲကျော်ခေါ်ယူသွားမယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကထုတ်ပြန်ထားတာပါနိုင်ငံပေါင်း16နိုင်ငံကလှုပ်သားတွေကိုမျှခေါ်တာဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကတော့ကုန်ထုတ်လုပ်ငန်းအတွက်မြန်မာနိုင်ငံသားတွေကိုရာထားတဲ့အရေးအတွက်ပို့ပြီးခေါ်ယူခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံသားအများစုကကုန်ထုတ်လုပ်ငန်းပိုင်းမှာကျွမ်းကျင်တာဖြစ်လို့အခု2024မှာလဲဒီအတွက်တိုးပြီးတော့ခွန်နိုင်ခြင်းရှိချောင်း EPS ဆာမိုးဘွဲဘာသာစကားမွန်မှန်သင်တန်းကျောင်းကဦးမင်းမောင်က VOE ကိုပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွက်ပြည်ပလုံသားတသိန်းကျော်ခေါ်ယူခဲ့တဲ့တောင်ကိုရီးယားဟာကုန်ထုတ်လုပ်ငန်းခွင်အတွင်းမြန်မာနိုင်ငံသား1000ခွဲလောက်ခေါ်ယူခဲ့ကြောင်းလဲပြောပါတယ
်အမေကဆိုရင်ကိုယ်တို့လုပ်ငန်းတော်ကဆောက်ဆော်ထားတဲ့အားနဲ့ဆိုရင်နှစ်ဆကူးသွားတာပေါ့နော်တောင်းကြေးနဲ့အောင်ဖြစ်သွားတာဒီလိုကတော့ကိုဗစ်တုန်းကလည်းတကယ်တော့တိတ်နာတယ်လို့မရှိဘဲနဲ့အဲကိုဗစ်နေရာလုပ်ငန်းတွေတော့ကိုဗစ်ပြီးလာတော့သူကနိုင်လုပ်သားလိုအပ်ချက်ကိုများလာတယ်အဲကုန်တုံးလုပ်ငန်းမှာမြန်မာကလည်းနာမည်ရတယ်လို့လည်းအတိုင်းတာတူရှိတာပေါ့ဟိုအလုံးပါလည်းကုန်တုံးကလည်းအဓိကပဲဦးတည်ရေးကြည့်တော့အဲ့ဒီပေါ်မှာသူကလည်းလုပ်ကြရဲအဲ့ဒီပေါ်မှာမကြည့်တော့ဆိုတော့မြန်မာလူသားတွေကျူးသားလို့လေကိုရီးယားလူစင်တဲ့ဘုဒ္ဓဘောကြတာပေါ့အဲ့လိုသဘောကြပြီးမှသူကလည်းသူ့ဆော်ပြရတာအဲ့တော့ဒီဘက်မြင့်လေကျွန်တော်တို့လည်းမျှော်လင့်တာပေါ့နော
်တောင်ကိုရီးယားနိုင်ငံက EPS Employment Permit System ဆာမေးပွဲနဲ့နှစ်တိုင်းခေါ်ယူနေတဲ့ကျွမ်းကျင်အခြေခံလုပ်သားကိုအရေးအတွက်တိုးပြီးခေါ်ယူသွားမယ်လို့ကိုရီးယားအစိုးရကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တာပါတောင်ကိုရီးယားကနိုင်ငံခြားလုံသားခေါ်ယူမှုမှာနီပေါနိုင်ငံပြည်ရဲ့မြန်မာနိုင်ငံကဒုတိယအဆင့်လောက်မှာရှိကြောင်းကိုရီးယားမြန်မာတယုံကအလုံသမားတန်အရာရှိတဦးက VOE ကိုပြောပါတယ်
ကျွန်တော်ပြရတဲ့လောက်တော့ကိုရီးယားမှာအကုန်လုံးနဲ့လာတဲ့မြန်မာလုံသားက နာမည်ရတယ်လို့ပို့ပြောလို့ရတယ်ဗျာမြန်မာဘက်ကသဘောပူကြရတယ်ကိုရီးယားရဲ့အနေအထားကတော့သူတို့ကစနစ်တစ်နှစ်ပို့ပြီးတော့သူတို့ကမြန်မာနိုင်ငံမှာပဲဒီဘက်မှာကမွေးဖွားမှုလုံးနေအသက်ကြီးတဲ့နှောင်ကဒါအမြင့်နေတော့ခါကြတော့လောက်သားလိုချင်တော့ပုံမှန်တက်ပို့ပြီးမြန်မာနိုင်ငံမှာပါတယ်အဲဒါကြောင့်စနစ်တစ်နှစ်ပို့ပို့ပြီးတော့တိုးပြီးခေါ်လာရရှိပါတယ်ဗျာ
ကြည်ရင်းမှာအလုတ်ကန်ရှားပါလာလို့ပြိပထွက်အလုတ်လို့လူသူတွေဟာထိုင်းမလေးရှားဂျပန်အပါအဝင်ဒုက္ခလာစာများတဲ့တောင်ကိုရီးယားကိုလည်းရွေးချယ်လာကြတာပါနိုင်ငံခြားသားအလုတ်သမားတယောက်ဟာတောင်ကိုရီးယားမှာအနည်းဆုံးအခြေခံလုခတလကိုမြန်မာငွေ30ရရှိပြီးအချိန်ပိုကြီးနဲ့တခြားစုကြီးတွေကိုပါထက်တွက်မယ်ဆိုရင်မြန်မာငွေ7,400အထက်ရရှိချောင်းအလုတ်ကန်ရှားပွေရေးအေဂျင်စီတချို့ကပြောပါတယ်လုတ်သားရေအတွက်အနေနဲ့ကုန်းထုတ်လုပ်ငန်းမှာ9000ခွဲ၊စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းမှာ1000ခွဲ၊ရေလုပ်ငန်းမှာ1000ကျော်နဲ့တခြားလုပ်ငန်းတွေမှာ4000ကျော်လောက်ခွဲယူသွားဖို့ရှိတယ်လို့ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေကတော့စိုက်ပျိုးမွေးမြူရေးမှာရွေးချယ်စရာလုပ်ငန်း3ခုရှိပြီးကုန်းထုတ်လုပ်ငန်းမှာတော့ဆေးရွက်ကြီး၊စက်ကူထုတ်လုပ်ရေး၊လျှက်စစ်ပစ္စည်းအပါအဝင်လုပ်ငန်းအမျိုးအစားပေါင်း20ကျော်ရှိကြောင်းကိုရီးယားအလုတ်အကိုင်ဝန်ဆောင်မှုလုပ်ငန်းတွေကပြောပါတယ်။2023ခုနှစ်အတွက်ကိုရီးယား EPS စာမိုးပွဲဖြည့်ဆို့ဖို့စဉ်သွင်းခဲ့ကြတဲ့မြန်မာနိုင်ငံသားက38,000ကျော်ရှိပြီးဒါကပြည်တွင်းမှာစံချိန်တင်အများဆုံးအရေးအတွက်ဖြစ်ခဲ့ပါတယ
်။တောင်ကိုရီးယားနိုင်ငံမှာရှေ့နှစ်ထဲမြန်မာတွေအတွက်အလုတ်ကိုင်းအခွင့်အလမ်းတချို့ပိုးပြီးတော့ရလာနိုင်တဲ့အကြောင်းသတင်းပေးပို့ချက်ကိုတော့မသိင်ထဲကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီအမေရိကန်နိုင်ငံရေးမှာတချိန်ကဩစာအရှိန်ဝါကြီးခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟာဟင်နရီကစ်ဆင်ဂျာနဲ့သူ့ရဲ့သံတမန်ရေးဂျိုးပတ်မှုတချို့ကိုတင်ပြပေးပါမယ်။အသက်တရာရှိပြီဖြစ်တဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းလည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟင်နရီကစ်ဆင်ဂျာဟာခုနှစ်တစ်ခဲ့ပြီနဲ့ကသူ့ရဲ့နေအိမ်မှာနိုဝင်ဘာလ29ရက်နေ့ကကွယ်လွန်သွားပါတယ်။အမေရိကန်နိုင်ငံရေးသံတမန်ရေးလောကမှာတာဝန်ထမ်းဆောင်တဲ့အချိန်မှာရောတာဝန်ကပြီးဆုံးတဲ့အချိန်နောက်နှစ်ပေါင်းများစွာဩစာတက်ရမှုရှိတဲ့ထင်ရှားသူတူအဖြစ်ရှိခဲ့တယ်လို့ပဲသူ့ရဲ့သံတမန်ရေးချဉ်းကပ်မှုပုံစံနဲ့ကမ္ဘာအမြင်တွေအပေါ်မှာသဘောထားကွဲလွဲမှုတွေအငင်းပွားမှုတွေကလည်းရှိပါတယ်။ VOA သံတမန်ရေးရာသတင်းတောက်စင်ဒီစိန်သတင်းပေးပို့ချတာကိုဦးသိန်းထိုင်ကပြောပြပါမယ်ရှင်။
ဟင်နရီကစ်ဆင်ဂျာကို1923ခုနှစ်မေလ29ရက်နေ့ကဂျာမနီနိုင်ငံမှာမွေးဖွားခဲ့ပါတယ်။ဂျူးလူမျိုးမိသားစုကကြီးမြင့်ခဲ့သူဖြစ်ပြီး1938ခုနှစ်နာဇီတွေလက်ထက်ကနေအမေရိကန်ပြည်ထောင်စုကိုထွက်ပြေးခဲ့သူပါ။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်တပ်မှာအမှုထမ်းခဲ့ပြီးအမေရိကန်ပြည်ထောင်စုဟာဗတ်တက္ကသိုလ်မှာပညာသင်ခဲ့ပြီးနောက်ပိုင်းတက္ကသိုလ်မှာဂတိကအဖြစ်စာပြခဲ့ပါတယ်။1969ခုနှစ်သမ္မတရစ်ချတ်နစ်ဆင်လက်ထက်အမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ယူခဲ့ပြီးတမိုင်းမှာပထမဆုံးနိုင်ငံသားရေးဝန်ကြီးရာထူးကိုပါပူရဲတာဝန်ယူခဲ့သူဖြစ်ပါလေ။သူ့ရဲ့သံတမန်ရေးချင်းစီရီဟာကျင့်ဝတ်အရမှန်ကန်မှုတဲ့ပဂရီအခြေအနေအကျိုးစီးပွားကိုလိုက်ပြီးလက်ငင်းကိုကြည့်လေရှိတယ်ဆိုပြီးဝေဖန်သူတွေလည်းရှိပါလေ
။ His detractors will argue that he
သူ့ကိုပုတ်ခတ်ပြောဆိုတဲ့သူတွေကတော့ရက်ဆက်တဲ့ညတာမှုကင်းမဲ့တဲ့သူတွေလို့ပြောဆိုကြပါတယ်။တချို့ကလည်းတမိုင်းမှာကမ္ဘောဒီးယားနဲ့လာအိုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွေ့အမေရိကန်ခေါင်းဆောင်တွေအားလုံးနဲ့အတူစစ်ရာဇဝတ်မှုနဲ့တရားစွဲရမယ့်သူတွေလို့တောင်ပြောဆိုကြပါတယ်။ဒါပေမဲ့တကယ်တမ်းကျသူ့ရဲ့ချင်းကပ်မှုတွေကတန်တမာရေးမှာအများကြီးထိရောက်မှုရှိပြီးတိတ်ကိုထူးထူးခြားခြားအောင်မြင်ခဲ့တာပါ
။ BNN စစ်ပွဲဆုံးသက်ရင်ညှိနှိုင်းခဲ့တဲ့ဂျိုးပန်းမှုအတွေ့မြောက် BNN ကိုယ်စားလှယ်လီဒါတို့နဲ့အတူ1983ခုနှစ်အတွက်ငင်းချိုင်းရင်ဒိုဘယ်စုချင်းမြင်ခံခဲ့ရပါတယ်။1982ခုနှစ်မှာတရုတ်နဲ့ထိတွေ့ဆက်ဆံခဲ့ပြီးအမေရိကန်သမ္မတနင်စင်ကိုတရုတ်နိုင်ငံခေါင်းဆောင်မော်စီတုံးနဲ့ပထမဆုံးတွေ့ဆုံနိုင်ခဲ့တဲ့အမေရိကန်သမ္မတဖြစ်အောင်ဂျိုးပန်ပေးခဲ့သူပါ။ဒီကိစ္စကသူ့ရဲ့တန်တမာရေးဂျိုးပန်မှုတွေကအကြီးမားဆုံးအောင်မြင်မှုလို့လေ့လာသူတွေကသုံးသပ်ပါတယ်။ဟင်နရီကစ်ဆင်ဂျာတန်တမန်ရေးမှာလူသိများတဲ့ဂုံမတ်တစိတ်တစ်ခုလိုထင်ရှားအောင်သူ့ကိုယ်သူလုပ်တဲ့နေရာမှာအထူးကျွမ်းကျင်တဲ့သူလို့လည်းပြောဆိုကြပါလေ
He changed the conception of diplomacy through his practice
လုံးရန်တန်တမန်ရှင်းစင်ခေါ်တဲ့အချင်းချင်းထပ်တလဲလဲတွားရောက်တဲ့နည်းနဲ့တန်တမန်ရေးဆိုင်ရာအမြင်တွေကိုသူကပြောင်းလဲခဲ့တာပါသူကလူသိများထင်ရှားလာပါတယ်အများစိတ်ဝင်စားအောင်လုပ်ပါတယ်သူ့ကိုခင်မင်နှစ်သက်အောင်ချိုးပန်းတဲ့နိုင်ငံခြားရေးမူဝါဒမှာသူ့ရဲ့ထူးခြားမှုကိုလူများသိတဲ့ကုံမှတ်တစ်စိတ်လိုရအောင်တည်ဆောက်ပါတယ်ဒါပေမဲ့အဲ့ဒီအမှတ်တစ်စိတ်သဘောမျိုးပုံကိုရေးကြော်ကြားမှုကိုခွာပြီးတော့လှမ်းကြည့်မယ်ဆိုရင်နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပြည် ောင်စုရဲ့အကျိုးစီးပွားအတွက်ကောင်းကောင်းမွန်မွန်မဖြစ်ခဲ့တာတွေလည်းရှိပါတယ်
။တပ္ပဒါနေဆင်းလက်တဲ့နောက်ပိုင်းအမေရိကန်တပ္ပဒါဆက်ဆက်လက်ရှိတပ္ပဒါဂျိုးဘိုင်ဒန်လက်ထက်အထိနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ကစ်ဆင်ဂျာအကြံပေးခဲ့တာပါ။တချို့ကလည်းကစ်ဆင်ဂျာရဲ့နိုင်ငံခြားရေးမူတွေဟာအမေရိကန်နိုင်ငံရေးမှာနှစ်ပေါင်းများစွာလက်ခံကျင့်သုံးခဲ့တဲ့တံပိုးထားမှုတွေနဲ့ကွဲလွဲနေတဲ့ဆိုပြီးဝေဖန်ကြပါလေ
။ I think that he himself is very aware that the
American နိုင်ငံသားမူဝါဒမှာဝန်တော့ဝန်ဖို့သဘောမျိုးဖြစ်နေတာက liberal နိုင်ငံကမူဝါဒသမရာဟောင်း withdraw ဝစ်စင်လက်ထက်ကချခဲ့တဲ့မူဝါဒကြောင့်ဆိုတာသူကောင်းကောင်းကြီးသိပါတယ်။နိုင်ငံပေါင်းစုံအဖွဲ့ချုပ်တည်ထောင်ပြီး democracy ကနေကမ္ဘာကိုကာကွယ်ဖို့ဆိုတဲ့ဆောင်ပုံးနဲ့ပထမကမ္ဘာစစ်အပြီးချခဲ့တဲ့မူဝါဒပါ။ဒါက American နိုင်ငံသားမူမှာအစင်လာရလွှမ်းမိုးလာတဲ့မူဝါဒဆိုပေမဲ့ Kissinger ကဒါကိုကန့်ကွက်ပါတယ်။ဒါနဲ့ပတ်သက်လို့လူတွေတော်တော်များများနဲ့သဘောထားကွဲလက်ခဲ့တယ်လို့ကျွန်တော်မြင်ပါတယ်။
ယူကရိန်းပေါ်ရုရှားကျူးကျော်စင်းတဲ့ပတ်သက်လို့ယူကရိန်းဘက်ကကိုပိုင်နယ်မြေတချို့ပေးပြီးစစ်ဆက်ညီနိုင်တဲ့အောင်ပြင်ဆင်တဲ့ဆိုတဲ့အမြင်သဘောထား2022ခုနှစ်မှာဟီလူရီကစ်ဆင်ဂျာပြောခဲ့တာကြောင့်သဘောထားကွဲလွဲချက်တွေပေါ်ပေါက်ခဲ့သလိုသူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးအငင်းပွားလက်မခံသူတွေအများအပြားရှိခဲ့ကြောင်းပါခင်ဗျာ
ဒါကတော့တချင်ကအမေရိကန်နိုင်ငံရေးမှာဩစာရှိန်ဝါကြီးမာခဲ့တဲ့ဒီအမေရိကန်အမျိုးသားအလုံးချုပ်ရေးအကြံပေးလက်ဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလက်ဖြစ်တဲ့ဟင်ရီကင်ဆင်ဂျာနဲ့သူ့ရဲ့တပ်တမရေးကြိုးပမ်းမှုတချို့ကိုဦးသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် View American တိုင်းရဲ့ဒီစင်မာလာတရက်တောက်ကြနေမနက်ခင်း Review အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ line to meter 32နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးမယ်အထက်ကမှအရင်ဆုံးမြန်မာရေးသုံးသက်ချက်ကိုတင်ပြပေးပါမယ်အပြစ်ခံရစဲထားတော့မှာစစ်ရေးစီးပွားရေးအင်အားကြီးထွားလာအောင်လုပ်နိုင်မယ်ဆိုရင်အကျိုးရှိတဲ့အကြောင်းဥက္ကခင်ကရေးပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင
်လက်နက်ကင်အဖွဲ့အစည်းတိုင်းဆက်လက်ရည်တည်နိုင်ရေးအတွက်ရန်ပုံငွေလိုအပ်ပါလေဒါကြောင့်ရန်ပုံငွေရဖို့ဤမျိုးစုံသုံးကြပါလေဒီထဲမှာအပြစ်ခတ်ရဆဲပြီးစီးပွားရေးလုပ်တဲ့ဤလေပါဝင်ပါလေရှစ်သိန်းလုံးအောင်ကြွမှုကြောင့်ရင်းရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြာ15နှစ်ကာလမှာလက်နက်ကိုင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူခဲ့ပါတယ်အပြစ်ရအဖွဲ့တွေကိုလက်နက်ကန်ဆောင်ခွင့်နဲ့စီးပွားရေးလုပ်ခွင့်ပေးတဲ့အတွက်စစ်အစိုးရအတော်ကြီးအသက်ရှူချောင်သွားပါတယ်ဒါကြောင့်ဒီနီးဟောင်းကိုစစ်ကောင်စီကမသုံးဘူးလို့မပြောနိုင်ပါဘူးအပြစ်ရမှုကြောင့်အရင်တော့ကလည်းတပွဲတည်းသာရှိခဲ့တဲ့ KNU မှာအဖွဲ့ခွဲတွေပေါ်ထွက်လာပါတယ် KNU ထဲမှာအပြစ်ရတာကိုလက်ခံသူနဲ့လက်မခံသူဆိုပြီးအုပ်စုနှစ်စုရှိလာပါတယ်စစ်တပ်ရဲ့အပြစ်ရပရိယေဟာလက်နက်ကင်တော်လှန်ရေးကိုဇဝေဇဝါဖြစ်စေပါတယ်တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိတို့ဘာသာရမုံငွေရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာပါငွေရေးဆွေကြောင်းမြစ်ကြောင်းစိမ့်နဲ့ဆက်ကြီးကောက်မှုဟာရမုံငွေရဲ့ငွေရင်းမြစ်တွေဖြစ်ပါတယ
်ကချင်တပ်ဖွဲ့တွေဟာကြောင်းစိမ့်ကြောင်းမြစ်နဲ့အခြားတယံဇာတာတွေတရုတ်ကိုရောင်းပြီးရမုံငွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီဒီလိုရောင်းစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရမုံငွေဟာငွေရေးဆွေပဲဖြစ်ပါတယ်ကိုကံဝါနဲ့မိုင်လာတက်ဖွဲ့တွေဟာမူရစီကရတဲ့ရံပုံငွေကြောင့်ရှင်းတန်ကြီးထွားလာကြတာဖြစ်ပါတယ်။စေအစိုးရကဖွဲ့စည်းထားတဲ့ပြည်သူစစ်ဟာမူရစီနဲ့ရံပုံငွေရှာခွင့်ရထားသူတွေဖြစ်ပါတယ်။အာနာဒီဆောက်ရံမှာဘေးမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ်။စစ်ဘိုလ်ပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီဈေးကွက်မှာရံပုံငွေရှာနေကြပါတယ်။စေကောင်းဆောင်တွေအာနာတီမြဲကြီးကိုပံပိုးကူညီတဲ့မူရစေမောင်ခိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်
ဆေးအုပ်စုနဲ့အဆင်ပြေတဲ့မွေးစေလုပ်ငန်းရှင်တွေဈေးကွက်စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံခြားကပါအသိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာကြပါတယ်။နှွေးဦးတော်လိုင်းရေးကတော့ပြည်တွင်းပြည်ပကအလူငွေကိုရံပုံငွေလောက်တဲ့ပထမဦးဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်လို့ရံပုံငွေရတဲ့ရင်းမြစ်တွေဟာမတမာငွေကြီးမဟုတ်သေးတာကိုသိနိုင်ပါတယ်။ဒါပေမဲ့အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလက်နက်ကင်တပ်ဖွဲ့အလုံးကိုရံပုံငွေထောက်ပံ့နိုင်တာမဟုတ်တဲ့အတွက်အချိန်ကြာလာရင်ရံပုံငွေအလုံးလောက်ရဖို့ပြဿနာရှိလာနိုင်ပါတယ်။စစ်တပ်လက်အောက်ခံပြည်သူစစ်တွေဟာလက်နက်ကင်စီးပွားရေးသမားတွေဖြစ်ပါတယ
်။စစ်ဘုစီးပွားရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်ဖြစ်နေပါတယ်။လက်နက်ကင်အဖွဲ့ဟာစီးပွားရေးမှာထင်သလိုလုပ်နိုင်ကြောင်းမမစစ်တပ်ကအရင်ဆုံးပြသထားပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီတွေကိုထိတ်တန့်အရာရှိကြီးတွေကကြည့်ကြပြီးဝေစုခွဲယူနေကြပါတယ်စစ်ဘိုတိုက်ဆောက်စစ်သားဂျိုင်းတော့ဆိုတဲ့ဇာတ်ကားကတက်တည်ပြနေတာပါအင်အားကြီးတပ်ဖွဲ့တွေနဲ့အပြစ်ကရဆဲနိုင်တဲ့စစ်တပ်ဟာအကျိုးအမြတ်ခံစားနေရပါတယ် KIO KIA နဲ့စစ်တပ်ကြား18နှစ်ကြာအပြစ်ရထားစဉ်မှာစေအုပ်စုပြုတ်လုပ်ငန်းရှင်နဲ့ကချင်ကောင်းဆောင်တချို့သာအကျိုးအမြတ်ခံစားခဲ့ရပါတယ်လက်နဲ့ကင်ပြီးအပြစ်ရစီးပွားရေးလုပ်ရမှာစစ်တပ်လက်အောက်ခံပြည်သူစစ်နဲ့နေကြာသောတက်ဟာရှေတန်းကနေပါဝင်နေပါတယ်ဒီတက်ဖွဲ့တွေဟာစီးပွားရေးအတွက်လက်နက်ကင်ကြတာဖြစ်တဲ့အတွက်ယုံကြည်ချက်နဲ့တိုက်ပွဲဝင်တဲ့ຫນွေဦးတော်လိုင်းရေးတက်ဖွဲ့တွေကိုမရှင်းနိုင်တာဖြစ်ပါတယ
်အပြည့်ရထားတော့မှမိမိအဖွဲ့အစည်းရှင်တန်ကြီးထွားလာအောင်လုပ်ဖို့လိုပါတယ်စစ်တပ်နဲ့အပြည့်ရတဲ့ဝဒေသဟာတရုတ်အကူအညီနဲ့ကြီးပွားတိုးတက်လာပါတယ်ချင်းနဲ့အဆင့်ကနေလက်နက်ကင်မျိုးတော်အဆင့်ကိုအနှစ်30ကျော်အတွင်းရောက်လာပါတယ်ဗမာစစ်တပ်ကအစွမ်းကုန်တီးခတ်နေရတယ်ဆိုတော့ဝပီနယ်ရဲ့အခြေခံအဆောက်အုံကိုတရုတ်ကုမ္ပဏီနဲ့တရုတ်အလုပ်သမားတွေကတည်ဆောက်ထားတာပါဝဒေသကိုရမုံငွေရင်းမြစ်လို့သဘောထားပြီးတရုတ်အကူအညီကိုရယူကြတာမို့ဝတပ်ဖွဲ့ဟာရမုံငွေအတွက်စိတ်ပူစရာမလိုဘူးလို့ပြောနိုင်ပါတယ်အခုရှမ်းပြည်နယ်မြောက်ပိုင်းမှာအရေးသားနေတဲ့တုံညီနောင်မဟာမိတ်ဟာဝါခေါင်းဆောင်နဲ့ FPNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီဝင်တွေဖြစ်ပါတယ်အဖွဲ့ဝင်၄ဦးတိုက်ပွဲဝင်နေတာကိုအဖွဲ့ဥက္ကဋ္ဌကကြားနေမယ်လို့ပြောတာဟာစစ်ပရိယေလို့ဖြစ်နေပါတယ်ဒါပေမဲ့ဝတ်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တွေကိုလက်နက်ခဲယံထောက်ပံ့နေတယ်လို့မြင်ကြပါတယ်တရုတ်အကျိုးစီးပွားကာကွယ်မယ်လို့မြောက်ပိုင်းမဟာမိတ်ကကြေညာထားပြီးဖြစ်ပါတယ်ဒါကြောင့်တရုတ်ကလည်းလက်နက်ကင်အပြည့်ရစီးပွားရေးကိုကြိုးစိုးပွဲရာရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့အတူကိုညာဝင်းအောင်တင်ဆက်ခဲ့တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုဆက်ပြီးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်။မြန်မာရောကမ္ဘာမှာပါဆက်လီတောက်သူအနေငယ်ကျဆင်းလာတာရှိပေမဲ့လို့လည်း vaping လို့ခေါ်တဲ့ e-cigarette ဆက်လင်းငွေရှူတာကတော့ဆက်ပြီးတော့များနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြသတိပေးပါရယ်။ဒါကိုပဲလူကောက်ွယ်တားဆီးတင်ပါလေဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာဌာနရဲ့အငိမ့်စာ Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
် Okay ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ vape တောက်တာ vaping ဆီလင်းငွေရှူတာရဲ့အန္တရာယ်တွေကိုပြီးခဲ့တဲ့အခါတည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာရင်ကာကွယ်တားဆီးဖို့အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ဒီတော်တော်များများဆီလင်းတောက်တဲ့လူတော့နင်းတော့နေသွားပြီသို့တော့ vaping ရတော့ဒေါ်လာသုံးတိုင်းတာနဲ့ထောင်တက်နေတယ်တချို့ကကိုယ်ကြီးဆီလင်းဖြတ်ဆက်လို့ယုံကြည်နေတဲ့လူရှိသေးတယ်နောက်ပြီးတော့ဒီဥစ္စာရဲ့ဆွဲဆောင်မှုပေါ့လေတောင်းညာအားတွေရဲ့ဆွဲဆောင်မှုတော့လိုက်ပါသွားပြီးတော့ဆွဲသွားကြတယ်ရှိတယ်ဒီပစ္စည်းတွေကတကယ်တမ်းကဥပဒေအရလည်းတားမြင်မယ်အချို့နိုင်ငံတွေဆိုရင်လုံးဝဘဲလို့တာမှတောက်တာကိုလည်းခွင့်မပြုဘူးအင်ပို့လို့တာကိုလည်းခွင့်မပြုဘူး manufacture လို့တာကိုလည်းခွင့်မပြုဘူးအများဆုံးရှိတယ်အချို့ကတော့ကိုယ်နိုင်ငံထဲမှာထုတ်လုပ်တာတွေကိုခွင့်ပြုထားတာရှိတယ်တင်တင်းသွားတာတွေကိုတချို့ပိတ်တာရှိတယ်အများဆုံးပေါ့လေဥပဒေအရတော့မြန်ဘဲလို့တာမျိုးရှိတယ်အချို့ကတော့လည်းဒီကုန်ပစ္စည်းတွေကတကယ်တမ်းကျတော့ဖိလိအောင်မှထည့်ရမှာပေါ့လေဥပမာ Julius Caesar ကုန်ပစ္စည်းတွေရှိနေတယ်လေဒီနိုင်ငံတိုင်းမှာခွင့်ပြုထားတာရှိတယ်အဲ့တော့သူ import လုပ်တဲ့ဆိုရှင်ဒီကောင်က tax ကောက်ရတယ်ဟုတ်လား tax ကအခွန်ကဒါအထူးကွန်စစ်ချက် special ကောက်ရမှာပါတယ်ဆိုတာပါ Hello, I'm talking to you. I am going to tell you. But tell me, good dog. အဲ့ဒီမြင့်တာနေဒါတွေကနိုင်ငံသားအတွင်းရတာဟိုအဝအောက်ကလည်းပေါကူဝဲပြင်းတာအပေါ်ဝဲပြင်းတာဘာလို့ဟာခေါင်းကအော်နေပြနေတယ်မသိဘူးအဲ့တော့ဒီအောင်လေးကိုပြင်းနေတဲ့အချိန်မှာနိုင်ငံတော်အတွက်လည်းဆေးလေးဆိုလို့ရှိရင်တော့ပြရပေါ့ဟုတ်တယ်စီးကလေးဆိုလို့ရှိရင်တော့ဆွန်ဘယ်စားဆိုတော့ကောက်မှာရှိတယ်ဒါဒီအစည်းအဝေးကြတော့အဲ့လိုအောက်ပါလဲပြင်းရမပြင်းရသေးဘူးအဲ့တော့အခွင့်အားအချင်းနဲ့ တခုလူနေသေးပါလေ
ဟုတ်ကဲ့ဆရာမိဘတွေအတွက်တော့အသေးစိတ်ပြောချင်တာရှိသေးလား
မိဘတွေတွင်လည်းဒါပေမဲ့ဒီကစီးရဆိုချင်ရောတင်းကနားပြောတုံးလေးသိန်းပြောအကောင်းဆုံးဆိုအဆောင်ရှိတယ်တော်များများအနည်းဆုံး3000 4000လောက်ပါလို့ပြီးတော့ဒီကုန်ကြေးကြလဲတကယ်တမ်းကျတော့ဖြုံးပြီးတာပါပဲအဲမိဘတို့မိမိရဲ့သားသမီးကိုဒီကိမကောင်းတယ်အဲ electronic device ရဒီကဖက်ရှင်နယ် item တွေပေါ့လစ်နေတဲ့ခါကျတော့ဒါကနားမလဲပဲနဲ့ဘလို့ electronic တို့လို memory stick တို့လို့ဘာလို့လဲဝေကြတာရှိနေခိုးသုံးတာရှိနေအမှလည်းမထွက်ဘူးဒီကိုလည်းအများကြီးထွက်တာမဟုတ်ဘူးဆိုတော့အဲ့လိုမျိုး green side ပြင်ပြီးတော့ဒီဟာကမကောင်းတဲ့ဥစ္စာကိုဒီဘက်ဒီကောင်လည်းပြို့တို့တယ်အလိုမလိုက်ဖို့ပေါ့လေဒါမျိုးမသုံးဆွဲဖို့နဲ့တမိုင်းပညာပေးတာတွေကတော့ကျွန်တော်တို့တော့ကြောက်တော့ပေါ့လေလုံနိုင်တဲ့လူတွေကတော့လုံနေရတာပါပဲလုံလုံတဲ့လူတွေကလည်းဟီဟီကိန်းနဲ့ပတ်သက်ပြီးတော့ကပ်ပြီးတော့လုံသိထုတ်တင်ပါလေတားမြစ်တင်ပါလေဒီဘက်ရင်းနဲ့ကလေးတွေကအလိုမလိုက်တင်ပါ
ဟုတ်ကဲ့ဆရာကြီးဒီ e-secret စီလင်းငွေရှူတာပေါ့နော
်ဟုတ
်သုံးရတဲ့သူတွေကဒီခင်မီလိုတဲ့လူငယ်တွေ
ဟုတ်ကဲ့
နောက်လူကြီးဘက်မှာဆိုရင်တော့စီလင်းဖြတ်ဖို့ဆိုပြီးတော့စမ်းသုံးကြတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ရောတခြားအသုံးရတဲ့လူမျိုးစားတွေ့ထားလေးလားဆရာ
ဒီအများအားဖြင့်တော့ဒီဆွဲတစ်ခုလုံးဆွဲသွားကြတာပေါ့လေဆွဲနေလဲဆွဲတယ်ဒါလည်းဆွဲရတစ်ခုလုံးဆွဲသွားကြတာရှိတယ်နောက်ကပစ္စည်းဟိုပေါ့လေအဓိကပို့ပြီးတော့အတုံးများတာတော့လူငယ်တွေကယူပြီးပဲ။အော်ဆိုရင်သူကပြောလေလေပြည့်တဲ့မကလေးဆိုတာနားထောင်ကြတာမဟုတ်ဘူးလေ။သူတို့ PS education ပေါ့။သူတို့အချင်းချင်းပြောထားတာကိုလည်းနားထောင်ကြတယ်။သူတို့လောကမှာခက်စားနေတဲ့ဥစ္စာကိုပဲခင်မြောင်လုပ်ပြီးရှင်းနေကြတယ်။အဲ့ဒါတွေကလုပ်တဲ့ခါကျတော့လူငယ်တွေပုံမှန်ကိုယ်သုံးဆွဲနေကြတာများပါတယ်။နောက်တစ်ခါဒီ flavor ပေါ့လေ။အဲ့ဒီ flavor တစ်သက်ကိုလည်းအနေမရှိဆိုပြီးတော့ဟိုကနီကိုတင်းမပါတဲ့ဟာဆိုတော့အဲ့ဒီဥစ္စာကလည်းနီကိုတင်းတော့မဆိုးပြီမဲ့လေဒီကောင်ကလည်း stage track infection နဲ့အမျိုးမျိုးပြင်းနေတာဖြစ်ပါလေအဲ့တော့အဲ့ဒီသုံးဆမှုတွေကမကောင်းတဲ့အကြောင်းမို့လေအဲ့ဒီဟိုလိုလည်းမသုံးဆမှုဆိုတဲ့အကြောင်းကိုတော့ကလေးတွေကိုနားလည်အောင်ပေါ့လေပြောဖို့လိုပါလေသုံးဆတဲ့သူတွေကတော့ငွေကြေးတက်နေတဲ့လူကတော့ပုံများတာပေါ့လေကိုသားဒီအတန်းလွာတွေမှာအခုကလပ်ပြပါရဲ့သွားမယ်ဆိုလို့ပြည့်တယ်မဆိုရှင်ဒါရီကဘူးလေရှိနေတော့မယ်တော့လည်းတုံးရနေတော့အဲ့ဒီစံစားကတော့တုံးနေကြသေးပါလေ
ဟုတ်ကဲ့အဲ့တော့အခုလက်ရှိတုံးနေပြီးတော့ဖြတ်ဖို့ခက်နိုင်သေးတဲ့သူတွေကိုတော့ဆရာကြီးဘယ်လိုအကြံပြုရှင်သေးလဲ
နံပါတ်၁ကတော့ဒီဥစ္စာကိုတွေ့ရလို့ရှိရင်ပေါ့လေကလေးတွေအနေနဲ့ကတော့မဆန်းဘူးမပေါ်ဆန်းလိုက်လို့ရှိရင်သူကဒီကိုရင်းပါတော့ဆွဲမှာပဲတော့လူကြီးတွေတောက်နေပြီးသားလူတွေကဒါဆွဲလို့ချက်ဆက်မဟုတ်ဘူးဆိုတာကိုသူတို့လည်းတုံးပြီးမှသူလည်းသိတာပဲဟောတစ်ခုဝန်းဆွဲသွားကြတာသူကအဲ့ကောင်းတာပဲဟိုကလည်းကောင်းတာပဲပြီးတော့နှမျိုးလုံးပြောရတာဖြစ်ပါလေအဲ့တော့ဖိလစ်ဖြတ်တဲ့ဥစ္စာတော့ဖိလစ်ချက်ကိုနီးလာနေရတယ်ကျွန်တော်တို့နီးလာတက်တက်ပေါ့လေအဲ့ဒါလေးကိုလည်းပညာပေးနဲ့ဈာမိုင်ဌာနတွေမှာရောကျွန်တော်တို့ဆိုရင်ဒီလူ့သမိုင်းဖောင်ဒေးရှင်းရောဒါတွေကသက်သက်သင်တန်းတွေလည်းရှိတယ်အခုနီးပေးနေရတယ်လည်းရှိပါတယ်နောက်တစ်ခါဘလူးဖြတ်တဲ့နယ်ဆိုတော့ကောင်ဆယ်လင်းလုပ်တဲ့ဥစ္စာတွေရှိနေပါတယ်အဲ့ဒီဟာတွေဆက်ပြောလို့ရှိရင်ဒါဖိလစ်ကိုလည်းဖြတ်နိုင်တယ်ဒီ vaping ကိုလည်းဖြတ်နိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးတော့ဒီ vape တောက်တာ vaping selling ဝင်ရှူတာအတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပြောရှင်းဝင်လားဆရာကြီ
းနောက်ဒီဟို selling ဝင်ဒီကိုမွေး vapor ငွေအေးနေနေဖြစ်တယ်နောက်တကအဘောပတ်ဝန်းကျင်ကိုထိခိုက်နိုင်သလားလို့မေးမယ်ဆိုရှင်ဒီဟောင်းကြီးသုံးတဲ့အတွက်ကြောင့်ဖြစ်နိုင်တယ်ဘာဖြစ်လဲဆိုတော့ you secret ဆိုရှင် secret အခြေခံတွေကိုစီးနိုင်ကမ်းမဲ့ပြည့်တဲ့ခါမှာအဲ့ကောင်တွေကဟိုနှစ်ပေါင်းများစွာတွေကတော်တယ်မပြည့်ဘူးလေနောက်မြေကြီးတက်မှာပြန်နေခဲ့ပြီးတော့ဟုတ်ပြီကြည့်ရတယ်အဲ့လိုပဲဒီ vape လုပ်တဲ့ပစ္စည်းတွေအရမ်းတော့ plastic နဲ့သုံးထားတာညားတယ်အဲ့ plastic တွေကိုတစ်ခါတော့ဆိုလဲစီးမကမ်းမဲ့လုပ်ပြတာဖြစ်နေတယ်နောက်တစ်ခါဒီဇိုင်းတွေကအမျိုးမျိုးစားနေတာဒီဇိုင်းတွေကအခုကျွန်တော်ပြောလို့ဆိုတော့အမျိုး900တော့ရှိရှိပြောတယ်နောက်တစ်ချို့ကဖောင်ဒေးရှင်းကိုခက်ရှင်းရတချို့ကပူပူလေးတချို့ဝမ်းဝမ်းလေးတချို့ကချိတ်ဆွဲလို့ရတယ်လေဝဲလို့ဘာလို့ဒီဇိုင်းကလည်းမျိုးမျိုးအရောင်းအားလေးမျိုးမျိုးကလေးတွေကအစ်စ်ထွက်လာပြီဆိုတိုင်းအနောက်တစ်ခုကတွန်းလွတ်လိုက်ရောနောက်တစ်ခုအစ်စ်စားလာလို့လည်းရှိတယ်လေအဲ့တော့အစ်စ်ပစ္စည်းကိုစစ်စစ်လက်ပြည့်မယ်ဆိုလို့ရှိရင် biodegradable မဖြစ်တဲ့ ဒီကြီးကမှတော်နဲ့မပြောက်တဲ့ပစ္စည်းတွေသဘောမသာအနေနဲ့ plastic တွေမှာပါတယ်အဲ့တော့မြေကြီးကပစ္စည်းရဲ့အန္တရာယ်တွေပေါ့လေဒါတွေကပြင်လဲပြောက်သွားရင်လည်းပြင်လဲကိုညံ့ညမ်းစေမယ်ငါရေတော်တွေထိကပ်ပြီးနေငါ cartridge ထည့်တယ်ပေါ့ cartridge ဆိုတော့ liquid အရေထည့်တဲ့ပလင်းလေးတွေနှစ်သိမ်းဘူးလေးလိုပဲဘူးလေးတွေအဲ့ဒါတွေကလည်းထည့်ပြီးလွတ်လိုက်ကြတာဟုတ်တော့တင်လဲယူလို့တင်အဲ့ဒီအားတွေကလည်းသဘောပေါက်ပြီးထိကပ်နိုင်ပါတယ်တဏှာတော့မရှိဘူးလို့အရေးကြီးပြောနေကြတော့တားဖို့ပေါ့လေတော့တကလေးတွေကိုပြင်မှတိုက်ထားနေတယ်ဒါတွေကိုတားနိုင်ဖို့အတွက်ကိုပညာပေးတဲ့အပိုင်ရောဥည်ကြအရာပေါ့လေအရေးယူမှုရဲ့အပိုင်တွေရောသို့ဖို့ကလေအများကြီးလိုနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြတာပါရှင် VOE မြန်မာပိုင်းရဲ့ဒီတောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုဆက်လက်တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့ဒီအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းသတင်းလောအစီအစဉ်ကိုတင်ပြပေးပါဦးမယ်နေဆက်ဒေသတိုင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင
်စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသကတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ကိုခိုင်မျိုးနယ်တဲကရွာတေးရွာမှာလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့လို့ကလေးတယောက်အပါအဝင်မိသားစု၃ယောက်သေဆုံးသွားပါတယ်။တိုက်ပွဲတွေကြောင့်ဂရီနီမှာစစ်ပေးချောင်းနေရတဲ့သူ၃သိန်းနီးပါးရှိသွားပြီဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့လိုက်ကော်မျိုးအပါအဝင်တပိနယ်လုံးမှာစစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာရပ်သွားပြီဆိုတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
မကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲကတုံစင်လေးရွာမှာလက်နဲ့ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တယောက်အပါအဝင်မိသားစု၃ယောက်သေဆုံးခဲ့တယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်အသက်9နှစ်အရွယ်သမီးနဲ့အမေဖြစ်သူတို့ကနေရာမှာတင်ပွဲချင်းပြီးသေဆုံးခဲ့ပြီးအဖေဖြစ်သူကတော့ဆေးရုံကိုပို့နေချိန်မှာပဲသေဆုံးသွားခဲ့တာဖြစ်ပါတယ်တုံစင်လေးရွာဘက်မှာတိုက်ပွဲဖြစ်တာမရှိပဲကုတ်ခိုင်မြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်ကနိုဝင်ဘာ28ရက်နေ့ည7နာရီလောက်ကလက်နက်ကြီးနဲ့ပစ်ခတ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။စေရီပရိပခရီကြောင့်ကရနေပြည်တပြည်နယ်လုံးအတိုင်းတာအနေနဲ့လူဦးရေ3သိန်းနီးပါးနေရက်အသီးသီးကနေစွန့်ခွာစစ်ဘေးရှောင်နေကြရပါတယ်။ကရနေပြည်မှာ2021အာနာသိမ်းပြီးနောက်ပိုင်းကစပြီး2023ခုနှစ်စက်တင်ဘာလအထိစစ်ဘေးရှောင်ဦးရေ2သိန်းခွဲခန့်ရှိခဲ့ပြီးတလေလုံးစစ်စင်ရေးစတင်လိုက်တဲ့နောက်ပြည်သူ9000နီးပါးထပ်မံစစ်ရှောင်ရတာလို့ကရနေလူခွင့်ရေးအဖွဲ့ KNHRG ကိုတီထောင်သူဥပညာကပြောပါတယ်အခုဆိုရင်ဒီမော့ဆူမြို့နယ်ထဲမှာ9000နီးပါးလွယ်ကော်မြို့နယ်နဲ့ဖဲခုံမြို့နယ်တို့မှာ4000စီနဲ့မဲဆက်ရှားတော်ဘောလခဲဖားဆောင်မြို့နယ်တွေမှာ2000ခွဲခန့်ရှိနေပြီးထိုင်းနိုင်ငံတဲကိုလည်း3000လောက်ရောက်သွားတယ်လို့ကရနေပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အချက်လက်တွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းမှာ19မိုင်လောက်တာဝေးတဲ့မူဆဲနဲ့နမ်ခမ်းမြို့ကြားကကာလမကြီးကိုလက်နက်ကင်တပ်ဖွဲ့တွေက3ချိန်မြောက်ထပ်ပိတ်လိုက်တာကြောင့်ခရီးသွားပြည်သူတွေနေရပြန်စစ်ပေးရှောင်တွေရဲ့ကားအစီးရေပေါင်းရာနဲ့ချီလမ်းမှာပိတ်မိနေပါတယ်။နိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာနမ်ခမ်းမြို့မန်ခမ်းမြို့ရဲကနေရတနေရနဲ့မူဆဲမြို့ဆယ်လန်းအုပ်စုမှတနေရကားလမ်းကိုပိတ်လိုက်ကြောင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကရုတ်ရက်ကြေညာလိုက်တာဖြစ်တယ်လို့မူဆဲဒေသခံလူငယ်တွေကပြောပါတယ်။မူဆဲနဲ့နမ်ခမ်းမှာပြစ်ခတ်တံမထွက်တာ၄-၅ရက်ရှိပြီဖြစ်လို့စစ်ရှောင်တွေနေရပြန်ကြည့်ဖို့အသွာအခုလိုကားလမ်းရုတ်ရက်ပိတ်လိုက်တာဖြစ်တယ်လို့တရက်ခံလူငယ်တယောက်ကပြောပါတယ်ဒီကားလမ်းတွေကိုနိုဝင်ဘာလ၈ရက်နေ့ကတစ်ချိန်၁၉ရက်နေ့ကတစ်ချိန်အခုလိုပိတ်ထားခဲ့ဖူးပါတယ်
ရခိုင်ပြည်မှာတိုက်ပွဲတွေတကြောပြန်ဖြစ်ပြီးနောက်စစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ထားတဲ့အတွက်ကုန်းစီစီးဆင်းမှုရပ်တန့်သွားပြီးဆန်တွေရှားပါးသွားတဲ့အတွက်တချို့မြို့နယ်တွေမှာထမင်းမစားရတဲ့သူတွေတောင်ရှိနေကြပါတယ်။ကြောက်ဖြူမြို့မှာအခြေခံလူရန်စားတွေနေကြတဲ့စားပြင်းနဲ့ငလပွေရက်ွက်ကလူတချို့ဟာဆန်စည်းတွေတက်ပြီးဝေလို့မရတဲ့အထိရှားပါးနေလို့ဆန်ကြိုးကိုကျူတောက်နေကြတယ်လို့မြို့ခံတယောက်ကပြောပါတယ်။မောင်တော့မှာလည်းဆန်တအိတ်ကိုကျက်သိန်း800ကနေ2,400အထိဈေးရှိနေ နေပြီးတချို့ဆိုင်မှာစွန်စံအောင်မရှိတော့ဘူးလို့ဒေသခံတယောက်ကပြောပါတယ်တခြားမြို့နယ်တွေကဆန်ရောင်းဖို့လာတဲ့ဆက်လေတွေကိုလည်းစစ်ကောင်စီရေတပ်ကရပ်တန့်ပြီးသူတို့လူချင်းနာတွေကိုယူကာမြို့ကိုအဝယ်မခံဘဲပြန်လှည့်ခိုင်းနေတယ်လို့ကုန်းလန်းကလည်းကုန်ကားတွေကိုဝင်ခွင့်မပေးဘူးလို့ဆိုပါတယ်
စကိုင်းနိုင်ကလေးမြို့နယ်အတွင်းမှာစစ်ရေးအရှိန်မြင့်တင်တော့မှာဖြစ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့နေရာနားမှာနေကြတဲ့မိဘပြည်သူတွေအနေနဲ့ဒီဇင်ဘာလ25ရက်နေ့နောက်ဆုံးထားပြီးရှောင်ပေးကြဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတတိပေးထုတ်ပြန်လိုက်ပါတယ်ကလေးမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်ရင်းတပ်စခန်းရဲစခန်းနဲ့စစ်ကောင်စီကိန်းနေရာတွေအပါအဝင်ပြူစောထေးကျေးရွာအနီးမှာနေထိုင်ကြတဲ့ပြည်သူတွေကိုဘေးလွတ်ရာကိုအချိန်မီရှောင်ကြဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကနိုဝင်ဘာလ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်အဲ့ဒီလိုထုတ်ပြန်မှုကြောင့်ကလေးမျိုးပြည်သူတွေအကြားစိုးရိမ်မှုတွေမြင့်တက်နေပြီးမြို့တွင်းကစစ်ကောင်စီတပ်တွေအထိုင်ချတပ်ဆွဲနေရအနည်းနာမြို့တော်ခမ်းမနစ်နစ်ရှစ်တရင်အနည်းမှရှိတဲ့ပြည်သူတွေကတော့နှိဆက်ရဆွေမျိုးတွေစီကိုတိန့်ရှောင်နေကြပြီးစစ်ကောင်စီဘက်ကလည်းတိန့်ရှောင်မယ်ဆိုရင်နေအိမ်တွေကိုမိရှို့မယ်လို့ချိန်ချမှုတွေရှိနေကြောင်းဒေသခံတွေကဆိုပါတယ်ကလေးမျိုးမှာအခုရက်ပိုင်းစစ်တပ်ကညတိုင်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့နေ့ခင်းပိုင်းမှာလည်းစစ်ဆေးတာတွေပိုတင်းကျပ်လာတယ်လို့ဆိုပါ
တောင်ပိုင်းငင်အောင်တပ်ပေါင်းစု Southern Brother Army SBA စစ်ကြောင်းကိုဖွဲ့စည်းလိုက်တယ်လို့စစ်ကြောင်းမှာပါဝင်တဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကထုတ်ပြန်ပြောဆိုလိုက်ပါတယ် Southern Brother Army SBA စစ်ကြောင်းကိုတနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်ဒေသအခြေစိုက်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေပူးပေါင်းပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ပြောဆိုထားပါတယ်တနင်္သာရီမြို့နယ်အခြေစိုက်ပြည်သူ့ကာကွယ်တပ်ဖွဲ့တွေဖြစ်တဲ့ People Liberation Army PLA ခွတ်တောင်းတမန်အထူးစစ်ကြောင်းကော်တူလီအာမီ KTLA ထီးစမဲရွာတက်ရင်တက်ခွဲသုံးလို့ပေါင်းပြီးပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ခုလိုပူပေါင်းလိုက်လို့အင်အားများလာတဲ့အတွက်ဒီစုပေါင်းအားနဲ့တော်လှန်မယ်ဆိုရင်ပူပြီးခရီးရောက်မြန်လိုက်မယ်လို့ခွတ်တောင်းတမန်အထူးစစ်ကြောင်းတာဝန်ရှိသူရဲဘော်ကိုစီကပြောပါတယ်
ဥစ္စာပီးသတင်းတွေကိုတင်ဆက်ပေးသွားမှာပါ။ခရီနီပြည်မျိုးတော်လွိုက်ကောမာတာမကတပြည်နယ်လုံးမှာစစ်ကောင်စီရဲ့အုပ်ချုပ်မှုရန်နရာလဲပတ်မှုကရပ်ဆိုင်သွားပြီလို့ခရီနီပြည်ဂျာကာလာအတိုင်ပင်ခံကောင်စီနဲ့ခရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC တာဝန်ရှိသူတွေကပြောပါရယ်။ကျမအမည်ကတင်ဆက်ပေးပါမယ်။နိုဝင်ဘာလ17ရက်နေ့ကစတင်လိုက်တဲ့တီလီလုံးစစ်စင်ရေးမှာနိုဝင်ဘာလ30ရက်နေ့အထိမြန်မာတော့တိုက်ပွဲတွေပြင်းထန်နေပြီးအခုစစ်စင်ရေးမတိုင်ခင်ကလဲပတ်နေတဲ့စစ်ကောင်စီရဲ့လက်အောက်ခံဌာနဆိုင်ရာရုံးတွေအားလုံးရပ်တန့်သွားပြီလို့ခရီနီပြည်ဂျာကာလာအတိုင်ပင်ခံကောင်စီ KSCC ဥက္ကဋ္ဌဦးအောင်စန်းမြင့်ကပြောပါတယ်
သူတို့ရဲ့အုပ်ချုပ်ရေးအနေနဲ့ကတော့တော်တော်လေးတော့ကြာပါပြီအခုတိုက်ပွဲလေကော်မျိုးကိုတိုက်မှာတော့မဟုတ်ဘူးလေနော်ဒါတော့ဒါကြောက်လဲဆိုကျွန်တော်တို့ကဧရိယာရဲ့ကျွန်တော်တို့ဒီ65ရာခိုင်နှုန်းကျော်ကကျွန်တော်တို့ကငွေတွေကရှင်းလင်းထားပြီးဖြစ်တယ်ဆိုတော့စစ်ကောင်စီကအခုလက်ရှိကဒီမြို့ထဲမှာရှိတဲ့သူတို့ရဲ့တိုက်ရင်တွေထဲမှာလည်းရှိတော့တာဖြစ်ဆိုတော့သူတို့ရဲ့အဓိကအုပ်ချုပ်ရေးဥပဒေကြီးတရားစီရင်လုပ်ငန်းတွေကဘာမှပြောရပါတော့နော်အကောင့်တွေဖော်လို့မရတော့ဘူးအဓိကကသူရဲ့အုပ်ချုပ်ရေးလမ်းနေရာတွေလုံးဝမရှိတော့အောင်ဆိုတဲ့ရည်ချက်နဲ့ပဲကျွန်တော်တို့အခုလိုမျိုးပတ်ရှိစီရင်လုပ်နေရတာဖြစ်တယ်ပေါ့
လိုက်ကောမျိုးအတွင်းမှာရှိတဲ့ဌာနဆိုင်ရာရုံးတွေအလုံးနီးပါးရက်ဆိုင်ကုန်တာဖြစ်တယ်လို့ခရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှစ်ဥပညာကဆက်ပြောပါတယ
်လုံးဝကိုရန်ရတယ်မရှိတော့စတက်ကနေပဲတကယ်ကိုစစ်မြေပြင်တက်ကုန်တက္ကသိုလ်ကမျိုးပဲလက်ကောမျိုးကိုစီမံနေတာဖြစ်ပါတယ်လက်ကောမျိုးအဆင့်ဆင့်ရက်ကွက်ဆင့်ဆင့်မှာကျွန်တော်တို့သူတို့ကနေဒီကတုတ်ချင်းနေတူးတာတွေနောက်ပန်ကာတွေတိဆောက်တာတွေဒီအဆောက်အဦတွေမှာအခိုင်အမာသက်ဆွဲထားတယ်ဆိုတာတော့ကျွန်တော်တို့သိရှိရပါတယ
် IEC ရဲ့ထွေထွေတွင်ရင်မှုခုပလူးတွေကလည်းလက်ကောမျိုးဟာစစ်စုံဖြစ်သွားပြီလို့ဆက်ပြောပါတယ်
ဒီကတော့တိုက်ပွဲတွေဖြစ်နေတယ်နောက်ဟိုမျိုးကလည်းစစ်စုံပုံစံမျိုးဖြစ်သွားပြီလို့ဒါကြောင့်အုတ်ထုတ်ရန်ကြားဒီစစ်ကောင်စီအုတ်ထုတ်ရန်ကြားတော့လက်ကောမျိုးမှာတော့မရှိရောတဲ့အနေထားမျိုးတော့ဖြစ်နေတယ်ပေါ့နော်
လိုက်ကောမှာရှိနေတဲ့စစ်တပ်လက်အောက်ခံဌာနဆိုင်ရာအသီးသီးကဝန်ထမ်းအများစုကလည်းစစ်ပေးဆောင်တွေဖြစ်ကုန်ကြသလိုရုံးတွေမှာတော့ဝန်ထမ်းတွေမရှိတော့ဘူးလို့မျိုးကန်တယောက်ကပြောပါတယ်
ကျောင်းတော့ပိတ်သွားပြီရေကပိတ်လို့မရပါဘူးဒီမှမသွားတော့ဒီမှလို့ရေတော့
လက်ရှိမှာတော့ခရီနီပြည်ရဲ့မျိုးတော်လိုက်ကောအပါအဝင်ဒီမော့ဆိုဖရူဆိုဘောလခဲဖာဆောင်မဲဆဲနဲ့ရှာတော်မျိုးနယ်တွေထဲမှာခရီနီတော်လိုက်ရင်ပူပေါင်းတက်တွေနဲ့စစ်ကောင်စီတက်တို့အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ် မွန်ပြည်နယ်မြို့တော်မော်လမြိုင်မှာတော့နိုဝင်ဘာလတတိယပတ်ကစပြီးစစ်ကောင်စီကလုံခြုံရေးကိုအထူးတိုးမြင့်ထားပါတယ်။ဘာကြောင့်လုံခြုံရေးကိုတိုးမြင့်လိုက်ရတာလဲ။ဒီလိုမျိုးလုံခြုံရေးတိုးမြင့်လိုက်လို့လူထုကဘာတွေကိုစိုးရိမ်နေကြသလဲ။ဘာအခက်အခဲတွေဖြစ်နေကြသလဲ။ရမရတင်ဆက်ထားပါတယ်။
မွန်ပြည်နယ်မော်လမြိုင်မြို့အခြေဆိုင်အစစ်တောင်တိုင်းစစ်ဌာနရဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပနေချိန်ဒရော့ဘုံတွေနဲ့တိုက်ခိုက်ခံရပြီးတဲ့နောက်နိုဝင်ဘာလ16ရက်နေ့ကစလို့မော်လမြိုင်မြို့ပေါ်မှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့မြို့ကန်တယောက်ကခုလို့ပြပါဗျ။
လုံခြုံရေးကတော့တိုးမြင့်လာတယ်။ကျွန်တော်လည်းမဖြစ်ခင်ဒါဆိုရင်ရေကားကစီးလောက်ဝင်နေတော့အခုကတော့စစ်စင်ကားနဲ့စီးရေကားနဲ့စီးအဘွားပါပူလာဆိုဖီဇော်ဒီကိုလည်းနဲ့ပြီးတိုင်းပြီးတော့ဖီဇော်ဒီကဒါလက်စီညစင်ရတယ်ခဲ့တယ်မထင်မထင်နဲ့အိမ်လေးဝင်ရှိတယ်မထင်မထင်လို့ခေါ်ပြီးတော့ရှိစီလာလို့ဖန်စီလာလို့လောက်လာတယ်ပါထူးကြလာဆိုလမ်းတော့လမ်းတော့ဒီမှာသူတို့ရဲ့ဖီဇော်ဒီဖော်ဝင်တဲ့ကိုတရားဝန်တွေနဲ့တောက်ခိုင်းတာကြီးတိုင်တုံးနေပြီးလောက်လာတာပေါ့
မြို့တော်မော်လမြိုင်မှာလုံခြုံရေးတိုးမြင့်လိုက်ပေမဲ့ည6နာရီကနေမနက်6နာရီထိအပြင်းမထွက်ရစစ်အုပ်ချုပ်ရေးမာရှယ်လောအမိတ်ထုတ်ထားတဲ့ရေးမျိုးမှာတော့အခုတလောဖြေလျှော့မှုတချို့ရှိလာတယ်လို့ရေးမျိုးကတယောက်ကပြောပါတယ
်အခုဆိုရင်9နာရီလောက်ထိလမ်းပေါ်မှာသွားနေတဲ့ဟာကိုသူတို့မသိကြိုးရင်ပြုတယ်ပေါ့မနက်ဆိုရင်လည်းပဲဟိုတော့ဆိုရင်6နာရီထိုးဖို့9မိနစ်လောက်တော့ထွက်နေရအောင
်မော်လမြိုင်မြို့မှာတော့မနက်7နာရီကနေ3နာရီထိညမထွက်ရအမိတ်ဆက်ပြီးရှိနေတာကြောင့်ညအချိန်လမ်းသွားလမ်းလာတွေကိုလုံခြုံရေးအဖွဲ့တွေကခေါ်ယူမေးမြန်းတာဖမ်းဆီးတာတွေရှိတယ်လို့ဖမ်းမိတဲ့အခါမှာလည်းငွေပေးပြီးပြန်လွှတ်တာမျိုးလည်းရှိတယ်လို့မော်လမြိုင်မြို့ကတယောက်ကပြောပါတယ်
။ငွေရယူခဲ့တယ်သူကဦးလေးကသူတမတ်အမိတ်ထုတ်တာကတန်လိုင်းရဲ့၃နိုင်ခါလေး၁၀နိုင်ကျော်၁၀နိုင်လောက်မှာတခုတောင်းကိစ္စရှိလို့ထွက်လာပြီးပြန်တဲ့အခါမှာဦးဝဲတူရဲ့ခါကျအဲ့ဒီကတူကြပေါ့ကြီးညာများတော့ဘောနော်။ပုံရှိရှိတာလို့ဒါကြောင့်အချင်းမပြေဖမ်းဆီးတာလို့ကျန်စမိုင်းမှာညာကြီးကထပ်ပြီးတော့ပြန်လွှတ်လာတာပေါ့။ဝါလီပြင်ကြည့်နေတာကတန့်ရှိတာမျိုးနဲ့၃သိန်းလောက်ပြီးကောင်းတယ်။ဒါမှမဟုတ်ပြင်ရတဲ့ဒါတော့ဝါအေးနဲ့ပေါင်တလာကြတာပဲ
။လုံခြုံရေးကိုအကြောင်းပြပြီးပြည်သူတွေစီကနေငွေညစ်တောင်းခံတာမျိုးတော့မလုပ်သေးဘူးလို့ဆိုကြပါဗျ။မော်လမြိုင်မှာလုံခြုံရေးတွန်းမြစ်လိုက်ပြီးတဲ့နောက်ကင်းလှည့်တဲ့အဖွဲ့တွေနဲ့ဖမ်းဆီးတာကိုခံရပြီးဆိုလူတယောက်ပြန်လှုပ်ဖို့အတွက်အနည်းဆုံးငွေကျပ်3သိန်းခွဲနဲ့ပြန်ရွေးယူနေရတယ်လို့မြို့ကတွေကပြောပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲကရွာတရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တယောက်အပါအဝင်မိသားစု3ယောက်သေဆုံးသွားပါတယ်။တိုက်ပွဲတွေကြောင့်ကရင်နီပြည်တပြည်နယ်လုံးအတိုင်းအတာအနေနဲ့လူဦးရေ3သိန်းနီးပါးစစ်ပေးရှောင်နေကြရပါတယ်။
တို့ရရှင်တွေအခုနားဆင်နေကြတာကတော့နဇက်ဒီတာကတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပါ
နေဆက်ဒေတာတိုင်းရင်သတင်းတောက်တွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်တဲ့ view ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းတဲ့သတင်းဆောင်မတွေကိုတော့ VOA website လိပ်စာအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဒီဇင်ဘာတရက်နေ့ဟာ35နှစ်မြောက်ခုခံအားကျဆင်းမှုယောဂတိုက်ဖျက်ရင်းနဲ့ World AIDS Day ဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဌာနကမ္ဘာလုံးဆိုင်ရာ AIDS ညှိနှိုင်းရေးမှူးလည်းဖြစ်ကျန်းမာရေးနဲ့သံတမန်ရေးရာဌာနအကြီးအကဲအရာရှိ John Kekasan ga
It is an opportunity to remember where we are
coming from. ဒီကနေ့ဟာ HIV AIDS တိုက်ဖျက်ရေးမှာကျွန်တော်တို့ဘယ်အခြေအနေမျိုးကလာခဲ့ကြရဲဆိုတာသတိရှိကြဖို့စုပေါင်းဆောင်ရွက်မှုကြောင့်အောင်မြင်တိုးတက်မှုတွေနဲ့ကျွန်တော်တို့ရှေ့ဆက်ရှောင်လွှမ်းရမယ့်ရှိရှိကြီးကိုအောက်မေ့ဆင်ကျင်ရမယ့်အခွင့်အလမ်းတစ်ခုဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။
The life expectancy in many countries in Africa had dropped significantly.
2023ခုနှစ်ဟာ PEPFAR လို့ခေါ်တဲ့ American သမ္မတရဲ့ AIDS ကစေရေးအရေးပေါ်အစီအစဉ်စတင်မိတ်ဆက်ခဲ့တဲ့အနည်း20မြောက်နေပါလည်နေလည်းဖြစ်ပါတယ်။ Africa တိုင်းနိုင်ငံတော်များများမှာလူသက်တန်းတွေကတိတိတသားတိုးရွာပါတယ်။ အဲ့ဒီနိုင်ငံတချို့မှာ HIV AIDS ခံစားနေရသူအတော်များတဲ့အတွက်လူတွေမျိုးသုံးပြောက်ကွယ်မဲ့လမ်းဖက်ကိုဦးတည်နေပါတယ်။ကျွန်တော်အမြင်အရဆိုရင်တော့လွန်ခဲ့တဲ့အနှစ်20 PEPFAR ကိုဖန်တီးခဲ့တော့ကဒါဟာကြီးမားတဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတဲ့တိုက်ကြီးတစ်ခုလုံးကိုကယ်တင်ဖို့အမေရိကန်ပြည်သူတွေစီလုံးညညစွာဆောင်ရွက်ခဲ့တဲ့အကြီးမားဆုံးတန်ဖိုးတွေဖြစ်ပါတယ်လို့ပြောဆိုထားတာပါ။ဒီနေ့ကမ္ဘာ AIDS နေ့ရဲ့ဆောင်မှုကတော့တတိယပါဂရီပြူပါဆိုတဲ့စကားဖြစ်ပါတယ်။PEPFAR နဲ့ Global Fund ရဲ့အခြားအစီအစဉ်တွေလည်းအောင်မြင်ခဲ့တာကြောင့် HIV AIDS ဆိုတာဘယ်လိုပုံမှန်သဏ္ဍာန်လဲဆိုတာလူတွေမေ့ကုန်ပါပြီ။ Botswana ကကလေးလေးတယောက် HIV ပိုးကင်းစင်ပြီးတော့မွေးဖွားလာတာပဲဖြစ်ဖြစ်ဆေးကုသမှုအကျိုးကျေးဇူးတွေကြောင့်ပုံမှန်ရှင်သန်ရပ်တည်နေတဲ့ HIV ပိုးရှိတဲ့အမျိုးသမီးပိုးကင်းတဲ့ကလေးမွေးထုတ်နိုင်တာပဲဖြစ်ဖြစ်ဒါတွေအားလုံးဟာထူခြားတဲ့ဖြစ်ရပ်တွေပါ။အဲ့ဒီလိုအဖြစ်မျိုးတွေပြန်ပြောမဲ့ဖြစ်ရပ်တွေလည်းဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။HIV AIDS ရောဂါကူးစက်မှုရဲ့အောင်မြင်မှုတွေဟာနှုတ်နယ်ပါတယ်။ဒါကြောင့်အောင်မြင်မှုတွေကိုဆက်ပြီးတော့စောင့်ကြည့်ရမှာပါ။ HIV ပိုးရှိနေသူတယောက်ဟာ၅ဘတ်အတွင်းကူးစက်မှုတွေရပ်ပစ်လိုက်ပြီးဆိုရင်တော့ virus ကိုကပြန်ပြီးတော့ခေါင်းထောင်လာတဲ့အတွေ့အဲ့ဒီလူနာဟာနောက်တစ်နှစ်ဒါမှမဟုတ်နှစ်နှစ်အတွင်းမှာသေဆုံးနိုင်တယ်လို့သူကသဆင့်တခြားသူတွေကိုလည်းကူးစက်နိုင်ပါတယ်လို့ Mr. John Gagason ကပြောဆိုသွားတာပါ။
When you seen a baby in Botswana that is born free.
ဒါကြောင့်မလို့ပြည်သူ့ကျန်းမာရေးချင်းချောင်းမှဖြစ်တဲ့ဒီယောဂါကို2030အရောက်မှာလုံးဝကင်းစင်သွားအောင် HIV အစီအစဉ်တွေကိုဆက်လက်ထားရှိရေးနိုင်ငံရေးအရာဆက်လက်ဆောင်ရွက်နေဖို့အလုံးကိုအရေးကြီးပါတယ်လို့လည်းပြောဆိုသွားပါတယ်။ကျန်းမာရေးဆောင်ရှောက်မှုလက်လန်းမီရေးယောဂါကာကွယ်တားဆီးရေးသူတေသနာနဲ့စမ်းသစ်တီထွင်မှုတွေကိုဦးစားပေးဆောင်ရွက်ခြင်းအပြင် UNH ရဲ့959595ဆိုတဲ့ပန်းနိုင်ကိုပြည့်မီရမိတ်ဖက်တွေနဲ့လက်တွဲလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကလည်းရည်မှန်းထားတယ်လို့လည်းပြောပါရယ်959595ဆိုတဲ့ရည်မှန်းချက်ကတော့ HIV ပိုးရှိတဲ့လူ65ရာခိုင်နှုန်းသူတို့ရဲ့ HIV အခြေအနေကိုသိရှိကြဖို့ပိုးရှိသူ65ရာခိုင်နှုန်းကုသမှုခံယူဖို့နဲ့ကုသမှုခံယူနေသူ65ရာခိုင်နှုန်းကိုကိုရင်းကဗိုင်းရပ်စ်ပိုးအရေးအတွက်အနေဆုံးဖြစ်အောင်ထိန်းထားနိုင်ဖို့ဖြစ်ပါတယ
် adapt our strategies and find the remaining patients bring them on treatment
ကျွန်တော်ရဲ့ new view ဟာရေလိုက်လျောညီထွေဖြစ်အောင်ပြုပြင်ပြီးကျန်နေသေးတဲ့ HIV ပိုးရှိသူတွေကိုရှာဖွေပြီးတော့ကုသမှုပေးဖို့ it's yoga ဖြစ်မလာအောင်ကုသမှုတွေဆက်လက်ခံယူနေအောင်ဆောင်ရွက်ရပါလိမ့်မယ်ကိုရင်းကပိုးရည်အတွက်သိကိုနေနေမှာအခြားလူတွေကိုကူးစက်နိုင်မှာမဟုတ်ပါဘူး HIV AIDS ရဲ့အဆုံးသတ်ကအဲ့ဒီလိုမျိုးဖြစ်ရမှာပါလို့လဲဒေါက်တာ John Kekasan ကပြောဆိုပါတယ်အမေရိကန်အစိုးရရဲ့ HIV တိုက်ဖျက်ရေးလုပ်ငန်းကိုတစ်ကမ္ဘာလုံးကအသိမှပြုထားပြီးဖြစ်ပါတယ်ဒါဟာတစ်ကမ္ဘာလုံးကသိထားတဲ့ကျန်းမာရေးဆိုင်ရာကောင်းဆောင်မှုနယ်ပယ်တွေထဲကတစ်ခုဖြစ်ပြီးဒါကိုကျွန်တော်တို့လက်လွတ်ခံလို့မဖြစ်ပါဘူးအရေးကြုံလာတဲ့အခါအမေရိကန်နိုင်ငံကရှေ့တန်းမှာရှိနေခဲ့တာကိုဂုဏ်ယူသင့်ပါတယ်အမေရိကန်နိုင်ငံရဲ့ကောင်းဆောင်မှုကြောင့်လူအသက်25တန်းလောက်သူရဲ့အသက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကမ္ဘာလုံးဆိုင်ရာ AIDS ညှိနှိုင်းရေးမှူးလည်းဖြစ်ကျန်းမာရေးနဲ့သံတမန်ရေးရာဌာနအကြီးအကဲအရာရှိ John Kekasan ကပြောဆိုသွားတာဖြစ်ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘောတာဖြစ်ပါတယ် VUE ရဲ့အာဘောမဟုတ်ဘူးဆိုတာကိုသိစေရပါတယ်ရှင်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ဟာမက်စ်အဖွဲ့ကဖမ်းထားတဲ့တရားခံတွေတဲ့အစ္စရေးအမျိုးသမီး2ဦးကြာသာရင်းနေနေလေပိုင်းကပြန်လည်လွတ်မြောက်ခဲ့တယ်လို့နောက်ထပ်တရားခံ6ဦးလည်းလွတ်လာတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်လက်ရှိနှစ်ဖက်အဖြစ်ခက်ရစေးယူထားတဲ့ရက်တွေအတွင်းမှာဟာမက်စ်ကတရက်ကိုအစ္စရေးနိုင်ငံသား10ဦးထက်မနည်းပြန်လွတ်ပေးနေတာပါအပြန်အလှန်အဖြစ်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား30ထက်မနည်းကိုပြန်လွတ်ပေးခဲ့ပါတယ်ဒီဒေါ်ထွန်းဒီအမေရိကန်နိုင်ငံသားရဲ့ငွေကြီးအန်ထိုနီဘလင်ကန်ကတော့ဂျော်ဒန်မြစ်အနောက်ဘက်ကဝက်စ်ဘန့်ဒေသကရာမာလာမြို့ကိုတွားရောက်ပြီးပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်နဲ့ကြာသာမင်းတွေကတွေ့ဆုံခဲ့ပါတယ်ရှင်မြန်မာသတင်းအနေနဲ့ကတော့ဒီမူဆယ်မြို့အနီးမှာနိုဝင်ဘာလ30ရက်နေ့ညနေပိုင်းကလေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပြီးပြစ်ခတ်ပောက်ကွဲသံတွေချရတယ်လို့ဒေသခံတွေကပြောဆိုကြပါတယ် TNL တောင်းပလောင်အဖွဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းမြောက်ပိုင်းနမ်ကမ်နောက်ချိုနဲ့မူဆယ်မြို့နယ်တွေအတွင်းမှာတိုက်ပွဲတွေရှိခဲ့ပြီးစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်တာနဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဖော်ပြပါရယ်။ရှမ်းမြောက်ကိုကန့်ဒေသမှာတော့ MNDA ကိုကန့်တပ်ဖွဲ့ကစစ်ကောင်စီတပ်စခန်းတစ်ခုကိုတိုက်ခိုက်သိမ်းယူခဲ့ပြီးတော့အခုချိန်အထိဆိုရင်စစ်ကောင်စီတပ်စခန်းအကြီးအငယ်စုစုပေါင်း186ခုကိုညီနောင်မဟာမိတ်တွေကသိမ်းယူရရှိထားပြီလို့ကိုကန့်သတင်းမှာဖော်ပြပါရယ်ရှင်။ ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ် View American တန်ရဲ့တောက်ကြနေမနေ့ခင်ရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ VOA Radio အနေနဲ့ရောရုပ်သံအစီအစဉ်အနေနဲ့ပါ VOA ရဲ့ internet website လိပ်စာ bamis.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဖန်ယူနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်တော်ရရှင်များနဲ့တော့မြန်မာပြည်သူပြည်သားအပေါင်းစမ်းမပေးကင်းကြပါစေကျမခင်ပြူထွေပါရှင်